Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016မေလ14ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါIF စစ်သွေးကြောင့်ထိမ့်ချုပ်ထားတဲ့နယ်မြေတွေကိုနိုင်ငံခြားတပ်ခိုက်တပ်သားတွေဝင်ထွက်သွားလာနိုင်တဲ့ Syria နယ်စပ်ကတခုတည်းကျန်းနေတဲ့နေရာကိုပိတ်ပစ်ရေးကိုအဓိကလှုပ်ဆောင်မယ်လို့ American ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ Turkey နဲ့ Saudi Arabia နိုင်ငံတွေမှာညှဉ်းပန်းနှိပ်စက်မှုတွေအခုထိကျင့်သုံးဆဲမှုကုလသမဂ္ဂအဖွဲ့ကြီးကရှုံ့ချပြစ်တင်လိုက်ပါတယ်။အရှိတောင်အာရှမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အကူအညီတောင်းဖို့ခါမဲ့ဖုန်းခေါ်နေအောင်လုပ်ပေးတော့မှာဖြစ်ပါတယ်ဒီလိုထူကြတဲ့သတင်းလေးတွေကြားမှာပါမနန္ဒိုင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်တွေနားဆင်ကြရမှာကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ရေယူတန်ခတ်မှုတွေကိုတက်တန်းတိုးဖို့အမေရိကန်လွှတ်တော်ကတောင်းဆိုလိုက်ပါတယ်ဘာကြောင့်ပါလဲ
Serious human rights abuses continue and are of grave concern The United States
ဒီပေါ်မြန်မာရေးတုံးသက်သူတွေရဲ့တုံ့ပြန်ချက်တခါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုဆက်လက်ကင်ဆွဲသွားမယ်ဆိုတဲ့ကုလသမဂ္ဂရဲ့ရည်တည်ချက်ကိုလက်ရှိအာဏာရ NLD ပါတီကဘလို့တုံ့ပြန်ခဲ့ပါသလဲမြန်မာအစိုးရတဲ့လက်ထက်ကလေးစစ်သားပပျောက်ရေးဘလောက်အကောင့်ထက်ဖို့ဆောင်ရွက်နိုင်မလဲဆိုတာနဲ့တူဆဲစုနှစ်ပေါင်းများစွာမပြေလည်နိုင်သေးတဲ့တိုင်းရင်းသားအရေးနဲ့21ပင်လုံးညီလာခံပေါ်တုံ့သက်ချက်ကိုလည်းကြားရဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်ကကြီးညာပေးပါမယ်ရှင
် IS စစ်သွေးကြော်တွေထိမ့်ချုပ်ထားတဲ့နယ်မြေတွေကိုနိုင်ငံခြားတိုက်ခိုက်ရေးတပ်သားတွေဝင်ထွက်သွားလာနိုင်တဲ့ Syria နယ်စပ်တစ်လျှောက်ကတခုတည်းကျန်းနေတဲ့နေရာကိုပိတ်ပစ်ရေးဟာ American ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့ထိတ်တန့်ဦးစားပေးအလုပ်တွေကတခုဖြစ်တယ်လို့ American ကာကွယ်ဝန်ကြီး Ash Carter ကပြောကြားလိုက်ပါတယ်။စစ်မြေပြင်ကအချက်လက်တွေကိုမျှဝေတာနဲ့ရှုပ်ထွေးကောင်အောင်လုပ်တာဟာတိုက်ခိုက်မှုတွေကိုကာကွယ်ဖို့နဲ့နိုင်ငံခြားတိုက်ခိုက်ရေးတပ်သားတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်နိုင်ရေးအတွက်အထောက်အကူဖြစ်စေတယ်လို့ဝန်ကြီးကာတာကတောက်ချန်နေကော်လိုရာဒိုမှာပြောကြားခဲ့တာဖြစ်ပါတယ်။လမ်းမေးထောင်ဘုံတွေနဲ့လက်လုတ်ဖောက်ခွဲပစ္စည်းတွေမှာတွေ့နေရတဲ့လက်ဝေယာတွေကိုဖော်ထုတ်တာနဲ့ဖမ်းမိတဲ့အကြမ်းဖက်သမားတွေစီကကိုယ့်ရဲ့အချက်လက်တွေကိုစောင့်ကြည့်စည်းဝင်းတွေရဲ့ဇီဝအချက်လက်တွေနဲ့ပေါင်းပြီးအစိုးရဌာနအလုံးကိုရောအမေရိကန်နဲ့ရဲ့မဟာမိတ်တွေပါကြည့်နိုင်အောင်လုပ်ပေးထားတယ်လို့လည်းဝန်ကြီးကာတာကပြောပါတယ်အဲဆက်တွေ့ကြရကိုချိန်မုံးမဲ့မဟာမိတ်အဖွဲ့ဝင်တွေနဲ့ဒီလအစောပိုင်းဂျာမနီမှာကျင်းပခဲ့တဲ့အစည်းအဝေးအတွင်းစီးရီးယားနိုင်ငံမန်ဘစ်ဒေတာက IS တွေကိုမောင်းထုတ်ဖို့အတွက်ကြိုးပမ်းမှုတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။အလက်ပိုမျိုးနားကဒီဒေတာဟာအီရန်နဲ့စီးရီးယားပြင်ပတိုက်ခိုက်မှုတွေအတွက်စစ်သွေးကြော်တွေအစီအစဉ်ချဖို့အရေးပါတဲ့လမ်းကြောင်းတစ်ခုလို့ဆိုပါတယ်။ဒါကြောင့်ဥရောပနဲ့တခြားဒေသတွေကိုနိုင်ငံခြားတိုက်ခိုက်ရေးတပ်သမားတွေလာရောက်တဲ့နောက်ဆုံးဝင်ပေါက်ဖြစ်တဲ့ဒီနေရာကိုပိတ်ချုပ်ရမှာဖြစ်တယ်လို့လည်းဝန်ကြီးကာတာကပြောပါတယ်
။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံခြားနယ်စပ်ခြံစည်းရိုးကာတဲ့ကိစ္စကြောင့်အငင်းပွားရာကနယ်စပ်ဂိတ်ကို၄ရက်ကြာပိတ်ထားခဲ့ပြီးခီးသွားပြည်သူထောင်ပေါင်းများစွာနဲ့ကုန်တွေငါးတွေဖြတ်သွားနေကြအဓိကနယ်စပ်ဂိတ်တစ်ခုကိုနှစ်နိုင်ငံသဘောတူညီချက်အရတောက်ကြနေမှာပြန်ဖွင့်လိုက်ပါတယ်။အာဖဂန်နစ္စတန်တမ်မတ်ကြီးဟာဇက်ကပါကစ္စတန်စစ်ဘက်ခေါင်းဆောင်ဗိုလ်ချုပ်ကြီးရာဟီရှရစ်နဲ့တွေ့ဆုံကနေဇာဂိတ်ပိတ်တာအပအဝင်နေဇာစီမံခန့်ခွဲမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးနှစ်နိုင်ငံနေဇာဂိတ်တောခမ်ကိုပြန်ဖွင့်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရကပြောပါတယ်တရားမဝင်လှုပ်ရှားမှုတွေကိုရပ်တန့်နိုင်ဖို့နဲ့ပုံမှန်ကောင်းမွန်တဲ့စီမံခန့်ခွဲမှုတွေလုပ်နိုင်အောင်နေဇာရဲ့အားနည်းချက်တွေရှိတဲ့အပိုင်းကိုပါကစ္စတန်ဘက်ကခြံစည်းရိုးကာယကနေအင်္ဂါနေ့ကစလို့တင်းမာမှုတွေတိုးပွားလာခဲ့ရတာပ
ါတူရကီနဲ့ Saudi Arabia နိုင်ငံတွေမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့မဖွဲ့မရဆက်ဆံမှုတွေကူတီကျင့်သုံးနေစေမှုရှုံ့ချပြစ်တင်ကြောင်းညှဉ်းပန်းနှိပ်စက်မှုဆန့်ကျင်နိုင်ငံတကာသဘောတူညီချက်အကောင့်ထဲဖော်မှုစောင့်ကြည့်တဲ့ကုလသမဂ္ဂကော်မတီကပြောကြားလိုက်ပါတယ်တူရကီနိုင်ငံမှာတော့ညှဉ်းပန်းနှိပ်စက်မှုကိုစနစ်တကျဒါမှမဟုတ်ကြဲကြဲပြန့်ပြန့်လုပ်နေတာမျိုးမတွေ့ရပေမဲ့အခုထိဆက်လက်ကျင့်သုံးနေရတွေ့ရတယ်လို့ကော်မတီကပြောပါတယ်သူတို့ရဲ့အဓိကစိုးရိမ်ချက်ကဥပဒေနဲ့တပ်ဖြတ်မှုတွေလူမဆန်တဲ့အခြေအနေနဲ့ဖမ်းဆီးချုပ်နှောင်ထားမှုတွေညှဉ်းပန်းနှိပ်စက်မှုတွေအတွက်အပြစ်ဒဏ်မရဘဲကင်းလွတ်ခွင့်ရနေတာတွေပါဝင်တယ်လို့လွတ်လပ်တဲ့ကျွမ်းကျင်သူ၁၀ဦးပါကော်မတီကပြောပါတယ်အရက်သားတွေကိုအာဏာပိုင်တွေကဥပဒေနဲ့တပ်ဖြတ်မှုတွေကျူးလွန်နေဆိုတဲ့သတင်းအများအပြားကိုကော်မတီကနေရခဲ့တယ်လို့ဒါကလုံခြုံရေးတပ်သားတွေတူရကီအရှိတောင်ဘက် ဆီးရီးယားနယ်စပ်တဝိုက်အကြမ်းဖက်တိုက်ဖျက်ရေးလှုပ်ချိန်မှာကျူးလွန်ခဲ့တာလို့ဆိုပါတယ်။နယ်စပ်ဒေသတွေအဲ့ဒီအနားတဝိုက်တွေမှာတိုက်ပွဲတွေအများပြားဖြစ်ပွားပြီးအဲ့ဒီမှာအကာအကွယ်မရှိတဲ့အရက်သားတွေပြစ်ခတ်မှုတွေကြားသေဆုံးရတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒီလိုတပ်ဖြတ်မှုတွေအတွက်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ပေးဖို့လဲကုလကော်မတီကတောင်းဆိုလိုက်ပါတယ်။ဒါ့အပြင်1952ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ပြီးနိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေနဲ့ဒုက္ခဒဲရီကိုနှင်ထုတ်တာနေရရင်ပြန်ပို့တာတွေအတွက်လဲစိုးရင်စိတ်ပူကြောင်းပြောပါတယ်။ Sorry Arabia နိုင်ငံကလည်းညှဉ်းပန်းနှိပ်စက်မှုကြံတုံးနေတာတွေ့ရပြီးချိန်တန်ပေးတာရိုက်နှက်တာခြေလက်ဖြတ်တာလို့ဥပဒေတတ်မှတ်ပြီးကြီးလေးတဲ့ပြစ်ဒဏ်ပေးတာတွေလုပ်နေတာကိုချက်ချင်းရပ်ပစ်ဖို့အတွက်ကော်မတီကတောင်းဆိုပါတယ်။ဒါ့အပြင် Sorry Arabia နိုင်ငံမှာ2015ခုနှစ်ကလူပေါင်း158ယောက်ကိုအာဏာပိုင်တွေကကွပ်မျက်ခဲ့တယ်လို့ပြစ်ဒဏ်အပြစ်ပေးမှုတွေတိုးလာနေတာမို့ဒီပြစ်ဒဏ်ကိုရပ်ဆိုင်းပစ်ဖို့ပါတောင်းဆိုလိုက်ပါတယ်။
အမေရိကန်သမ္မတဥပမာဟာကမ္ဘာသူကမ္ဘာသားတွေအတွက်စံပြူလောက်တဲ့ဥရောပမြောက်ပိုင်းနိုင်ငံကခေါင်းဆောင်တွေနဲ့ဒေတာတွင်းဆိုင်ရာထိပ်သီးညီလာခံတဲ့ကိုလက်ခံကျင်းပနေပါတယ်။ Nordic Summit လို့အမည်ပေးထားတဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့အင်ဂျီရောကိုရောက်လာကြတဲ့ Norway, Sweden, Finland, Iceland နဲ့ဒိန်းမတ်နိုင်ငံကခေါင်းဆောင်တွေကိုတောက်ကြနေမနေ့ကခီးဦးကျိုပြုခဲ့ပါတယ်။မုံတိုင်းကြမဲ့အရေးကိုရှောင်လွှဲတဲ့အနေနဲ့အခမ်းအနားကိုအဆောက်အဦတွင်မှာပဲရိုးရိုးရှင်းရှင်းကျင်းပခဲ့ပြီးဥရောပမြောက်ပိုင်းနိုင်ငံတွေနဲ့ပတ်သက်လို့ချီးကျူးပြောဆိုသွားပါတယ
် Our Nordic partners are not large countries but there are almost no issues that we deal with
ကျွန်တော်တို့လက်တွဲပေါ်ဖြစ်တဲ့ Nordic နိုင်ငံတွေဟာနိုင်ငံကြီးတွေမဟုတ်ပေမဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့လူညုံရေးစီဝါရေးလူသားချင်းစာနာထောက်ထားမှုစတဲ့အခက်အခဲတွေသူတို့စီမှာမရှိသလိုဒီလိုကိစ္စတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ရမှာလဲစိတ်ချရသလိုထိရောက်စွာလှုပ်ဆောင်နိုင်ကြကြောင်းဒါကြောင့်အရေးကြီးတဲ့မိတ်ဆွေနိုင်ငံတွေဖြစ်ပါလေလို့ဥပမာကပြောသွားပါတယ်။နောက်တစ်လိုနိုင်ငံမျိုးတွေပို့တိုးလာမယ်ဆိုရင်ကမ္ဘာကြီးဟာပုံမလုံးညုံပြီးကြွယ်ဝချမ်းသာလာမှာဖြစ်တယ်လို့သူယုံကြည်ကြောင်းသမ္မတဥပမာကပြောဆိုပါတယ
်။ UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618ကနဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အရှိတောင်အရှနိုင်ငံတွေဟာကမ္ဘာပေါ်မှာလူ့ရေအများဆုံးဖြစ်ပြီးဆင်းရဲတဲ့သူလည်းအများဆုံးရှိရဒေတာတစ်ခုဖြစ်ပြီးဖြစ်တဲ့အတွက်လူကုန်ကူးမှုတွေတစ်နှစ်တခြားဒုနဲ့ဒဲနဲ့ကြီးထွားနေတယ်လို့ဆိုပါတယ်။ဒီဒေတာတွေလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ကွန်ပျူတာအွန်လိုင်းကိုသုံးနိုင်ရင်းနဲ့အကူအညီတောင်းဖို့အတွက်အခမဲ့ဖုန်းခေါ်နိုင်အောင်လုပ်ပေးတော့မှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တာဟာနည်းမကျော်ဖြတ်ပြီးလူကုန်ကူးမှုတွေကိုတားဆီးနိုင်မယ်လို့တက်ကြွလှုပ်ရှားသူတချို့ကတွက်ပေမဲ့တချို့ကတော့ပိုးပြီးဆိုးလာနိုင်တယ်လို့မြင်ပြီးဒီလောက်ရောက်ကိုတန်တရားရှိနေကြပါတယ်။ဒီဒေတာတွေလူကုန်အကူးခံရသူအရေးအတွက်ကိုအတိအကျမသိရသေးပေမဲ့အရှိတောင်အရှဒေတာဟာလူကုန်အကူးမှုမြန်မြန်တိုးပွားနေတဲ့ဒုတိယမြောက်အကြီးဆုံးဒေတာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ
်။ဒါဘောလို့မြို့တော်ဝန်ရော်ဒီယိုဒူတာတေးကိုသမ္မတအဖြစ်ဖိလစ်ပိုင်နိုင်ငံကတရုတ်ဝင်ကြေညာလိုက်ချိန်မှာတရုတ်နဲ့အမေရိကန်ပြည်ထောင်စုကြားဒေသတွင်းတင်းမာနေတဲ့ပထဝီနိုင်ငံရေးကိုသူ့အနေနဲ့ဘယ်လိုကင်တွယ်သွားမလဲဆိုတာနိုင်ငံတကာအသိုင်းအဝိုင်းကအကြီးအကဲစောင့်ကြည့်နေကြပါတယ်။မေလ9ရက်နေ့ကရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းတရားဝင်မေရလတ်တွေထွက်ပေါ်မလာသေးပေမဲ့မြို့တော်ဝန်ဒူတာတေးသာအနံ့ရခဲ့ရင်တောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့ကိစ္စအတွက်ဖိလစ်ပိုင်အစိုးရတစ်ကတရုတ်အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဖြေရှင်းသွားဖို့တရုတ်နိုင်ငံကိုကမျှော်လင့်ထားကြောင်းလည်းပြောပါတယ်။သမ္မတဘန်နီနိုအာကီနိုလက်ထက်တခြားလုံးမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားတောင်တရုတ်ပင်လယ်ပြင်တွင်အငင်းပွားမှုတွေစတိုက်ဖြစ်ပေါ်ခဲ့ပါတယ
်။ကမ္ဘာမှာအသက်အကြီးဆုံးဖွာသက်ရှင်ဆူဇန်နာမိုရှက်ဂျွန်စာကြာတပရီနေညာကကွယ်လွန်သွားပြီဖြစ်ပါတယ်။အသက်116နှစ်ရှိပြီဖြစ်တဲ့ဖွာသက်ရှိဟာသူနေထိုင်ရာနယူးယောက်မြို့ဘရုတ်ကလင်းရပ်ကဘိုးဘွားဂေယာတခုမှာကွယ်လွန်သွားပြီဖြစ်ကြောင်းအသက်130နှစ်အထက်ကမ္ဘာဖိုးသက်ရှိဖွာသက်ရှိတွေကိုမှတ်တမ်းတင်နေတဲ့ Greenology သုတေသနအဖွဲ့ကရောဘတ်ဂျန်ကပြောပါတယ်။ Miss Susie လို့ချက်စနိုးခေါ်ကြတဲ့ဖွာသက်ရှိဟာ1800နှစ်တွေရဲ့နောက်ဆုံးလက်ကျန်အမေရိကန်သူတစ်ဦးပါ။သူကလွန်ခဲ့တဲ့10ရက်လောက်ခဲကဖြားနေတာလို့လည်းရန်ကပြောပါတယ်။ Miss Susie ကို1899ခုနှစ်တုန်းကအလဘမပြည်နယ်မွန်ဂိုမရီမြို့လေးနားကလေတော်ကလေးထဲမှာမွေးဖွားခဲ့တာဖြစ်ပါတယ်။အခုသူကွယ်လွန်သွားတာမို့1899ခုနှစ်မှာမွေးတဲ့ သူ့ထက်လာပိုင်းမဲ့ငယ်တဲ့အီတလီနိုင်ငံကအသက်116နှစ်အရွယ်အမ်မာမိုရာနိုကပဲကမ္ဘာအသက်ကြီးဆုံးလူသားအဖြစ်နဲ့ကျန်တော့တာဖြစ်ပါတယ်။မစ်ဆူဇီယာဘွေးရပြီးတဲ့နောက်မှာမိသားစုရဲ့အလဲလုပ်ကိုကူညီခဲ့တယ်လို့နောက်ပိုင်းမှာကလေးတိန်လှုပ်ဖို့အတွက်နယူးဂျာစီပြည်နယ်ကိုသွားပြီးမှနယူးယောက်မြို့နယ်မှာမြို့မှာအခြေချခဲ့တာဖြစ်ပါတယ်
။စင်နီဂေါနိုင်ငံသူဖာတမာဆမ်ဘာဆာမိုအူရာကိုဖီဘာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အတွင်းမှုချုပ်အဖြစ်ခန့်အပ်လိုက်ပါတယ်။သူဟာပထမဦးဆုံးအမျိုးသမီးအတွင်းမှုချုပ်ဖြစ်လာပြီးဒီနေရာမှာအရင်ကဥရောပနိုင်ငံသားတွေကသာခန့်အပ်လေးရှိတာပါ။ကမ္ဘာကုလသမဂ္ဂမှာကနှစ်ပေါင်းများစွာအလုပ်လုပ်ကာခဲ့တဲ့ဆာမိုအူရာဟာအရင်ကအားကစားအတွေ့အကြုံမရှိသူလည်းဖြစ်ပါတယ်။အချင်းပြဲလက်စားမှုတွေဗန္ဒာကြီးအလွဲသုံးစားမှုတွေနဲ့နာမည်ပြက်ခဲ့ရပြီးနောက်ပိုင်းဒီရွေးချယ်မှုကြောင့်ကမ္ဘာပြည်သူတွေရဲ့ယုံကြည်လေးစားမှုကိုပြန်လည်ရရှိမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂိုင်နီအင်ဖန်တီနိုကပြောဆိုလိုက်ပါတယ
်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါမယ်အရင်ဆုံးတော့ဒီ NLD အစိုးရလက်ထက်မှာအမေရိကန်ရဲ့တန်ခတ်မှုတွေလိုသေးရဲ့လားဆိုတာကိုကြည့်အောင်ပါမေလ20ရက်နေ့မှာတပ်တန်းကုံတော်မဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုတပ်တန်းထတ်တိုးဖို့အတွက်အမေရိကန်ဥပဒေပြုအမတ်တွေကသမ္မတဘရက်အိုဘားမားကိုတောက်ကြနေကတောင်းဆိုလိုက်ပါတယ်ဒါပေမဲ့လည်းမြန်မာရေးကျွမ်းကျင်သူတွေကတော့ဒီလိုတန်ခတ်မှုတွေဆက်ထားတာဟာအမျှော်မြင်နည်းတဲ့လုပ်ရဲလို့ဝေဖန်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအသေးစိတ်ကိုဆက်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပံ့ပိုးရမှာထိရောက်ခဲ့တဲ့အရေးယူတန်ခတ်မှုတွေကိုနောက်တစ်နှစ်တက်တန်းတိုးဖို့တော်မလန်တိုးစ်လူခွင့်ရေးကော်မရှင်ရဲ့အကြီးအကဲတွေအပါအဝင်ပါတီနှစ်ရက်ကလွှတ်တော်ကိုယ်စားလှယ်အဖွဲ့ကနေပြီးတော့ဒီသမ္မတအိုဘားမားကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။မေလ12ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးတော့တော်မလန်တိုးစ်လူခွင့်ရေးကော်မရှင်ယုံတာဝန်ရှိသူတဦးကအခုလိုပြောဆိုခဲ့ပါတယ်
။ We have seen encouraging progress with Burma's recent steps toward democracy and transparency, including the release of more than 200 political prisoners.
နိုင်ငံရေးအကျဉ်းသား200ကျော်လွတ်မြောက်လာတာအပအဝင်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့ပွင့်လင်းမြင်သာမှုစီဥတည်တဲ့အားရစရာတိုးတက်မှုတွေကိုမကြသေးခင်ကမြင်တွေ့ခဲ့ရတယ်လို့ကော်မရှင်ပူးတွဲဥက္ကဋ္ဌဂျင်မက်ဂါဗန်ကပြောပါတယ်။ဒါပေမဲ့လည်းပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေဆဲဖြစ်ပြီးဒီအတွက်လည်းအလွန်အမင်းစိုးရိမ်ပါတယ်။ဒါကြောင့်လည်းမြန်မာအစိုးရရဲ့မှာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက်ဆက်လက်ကြိုးပမ်းနေကြသူတွေကိုအမေရိကန်ရဲ့ထောက်ခံအားပေးမှုတွေကိုမဆွတ်လွတ်တင်ပါဘူး
။ဒါပေမဲ့လည်း Georgetown တက္ကသိုလ်ရဲ့ဂုဏ်သူဆောင်ပါမောက်ခ Davis Steinbeck ကတော့တန်ခတ်အရေးယူမှုတွေဆက်ပြီးတော့ထားရှိတာဟာမြန်မာပြုပြင်ပြောင်းလဲရေးမှာအကျိုးမရှိတဲ့အတွက်မြန်မာအစိုးရရဲ့ထိတ်တန့်တာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့တန်ခတ်မှုတွေကိုဖယ်ရှားဖို့တောင်းဆိုတင်တယ်လို့သုံးသပ်ခဲ့ပါတယ
်။ I don't think the sanctions are effective. They will hinder the economic development. They will not cause any changes in real changes.
တန်ခတ်ပိတ်ဆို့မှုတွေဟာထိရောက်တယ်လို့တော့ကျွန်တော်မယူဆပါဘူး။စီးပွားရေးဖွံ့ဖြိုးတိုးတွင်းမှုတွေမှာအဟန့်အဖြစ်စီသလိုစစ်မှန်တဲ့အပြောင်းအလဲတွေပေါ်ပေါက်အောင်လည်းမလုပ်နိုင်ပါဘူး။ဒီကိစ္စပေါ်တော့ဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရည်တည်ချက်ကိုလူသိရှင်ကြားပြောတင်ပါတယ
်။ဒါအပြင်တန်ခတ်မှုတက်တန်းတိုးရေလွှတ်တော်ကတောင်းဆိုခဲ့တဲ့ကြေညာချက်ထဲမှာမြန်မာစစ်တပ်ကတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆင်နွှဲနေတာလူနည်းစုရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံတာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာစရတွေအပါအဝင်စိုးရိမ်စရာအခြေအနေတွေရှိနေတာတွေကိုထောက်ပြထားတာပါ။ပမောက်ခဒေးဗစ်စတိုင်းဘက်ကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေပေါ်ပေါက်ဖို့အထူးသဖြင့်မြန်မာနိုင်ငံရေးမှာနေရာယူထားတဲ့စစ်တပ်ကိုတန်ခတ်မှုတွေနဲ့ဖိအားပေးတာမျိုးဟာလက်တွေ့မကျဘူးလို့မြင်ပါတယ
် What is needed in the country right now I argue is trust between the NLD and Aung San Suu Kyi and the military
ကျွန်တော်အနေနဲ့ညင်းချက်ထုတ်ချင်တာကတော့လက်တလောတိုင်းပြည်မှာလိုအပ်နေတာက NLD ဒေါ်အောင်ဆန်းစုကြည်နဲ့စစ်တပ်တို့ကြားမှာယုံကြည်မှုရရှိဖို့ပါယုံကြည်မှုတည်ဆောက်ဖို့ဆိုတာအရေးကြီးဆုံးကိစ္စပါပိတ်ဆို့တန်ခတ်မှုတွေနဲ့ဒေါ်အောင်ဆန်းစုကြည်ကစစ်တပ်ကိုအင်အားချိန်ခွေရှာညှိနှိုင်လိမ့်မယ်လို့မျှော်လင့်နေခြင်းအပြင်ယုံကြည်မှုတွေတိုးမလာနိုင်ပါဘူး
။အရေးယူတန်ခတ်မှုနီးလန်းတွေနဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲလုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကအထောက်အကူပေးနိုင်ခဲ့တယ်လို့လည်းလွှတ်တော်အမတ်တွေကကြေညာချက်ထဲမှာဖော်ပြထားပါတယ်။အချိန်မတန်သေးဘဲတန်ခတ်မှုတွေကိုရပ်ဆိုင်းလိုက်ရင်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်ဩဇာရော်ပါနိုင်တယ်လို့စံချုပ်လာတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တားဖို့မလွယ်နိုင်ဘူးလို့လည်းဥပဒေပြုအမတ်တွေကပြောဆိုခဲ့ကြတာပါ။ပမောက်ခဒေးဗစ်စတိုင်းဘက်ကတော့အကြောင်းမျိုးမျိုးနဲ့တန်ခတ်မှုတွေဆက်ထားတာဟာအမျှော်မြင်နည်းရာကျတယ်လို့ဝေဖန်ပါတယ
်။ Human rights have already been very much extended. But they will then say, okay, you haven't done enough. So we're going to extend the sanctions because Yes, you've got.
တန်ခတ်မှုတွေတက်တန်းတိုးရတဲ့အကြောင်းရင်းအများစုကတော့လူခွေရေးကိစ္စတွေကြောင့်ပါ။နောက်ကျရင်လည်းဒီလောက်နဲ့မလုံလောက်သေးဘူးလို့ပြောဦးမှာပါ။ဒါကြောင့်တက်တန်းတိုးရမယ်လို့ပြောပါလိမ့်မယ်။သတင်းလွတ်လပ်ခွင့်တွေရပြီ။လွတ်လပ်စာစူဝေးခွင့်ဆန္ဒပြခွင့်တွေတော့ရပြီ။ဒါပေမဲ့လည်းရိုဟင်ဂျာကိစ္စမှာလုံးတင်လုံးထိုက်တာကိုမလုပ်ဘူး။လူနည်းစုအရေးကြီးကြတယ်၊ကြာနာမလုပ်ဘူး။နိုင်ငံရေးကျင်းသားတွေကလည်းတယောက်နှစ်ယောက်ကြမ်းကြမ်းကြမ်းနေမယ်။ဒါတွေကတန်ခတ်မှုတွေတက်တန်းတိုးဖို့ဒီလိုပဲတခြားအကြောင်းတွေပြောဦးမှာပါ။ဒါကအမျိုးမျိုးရှိတဲ့လုပ်ရပါ
မေလ20ရက်နေ့မှာတက်တန်းကုံဆုံးတော့မယ်တန်ခတ်ပိတ်ဆို့မှုတွေကိုတက်တန်းဆက်တိုးဖို့သမ္မတအိုဘားမားကိုလွှတ်တော်ကတောင်းဆိုလိုက်ချိန်မှာပဲအာရှခီးသွားရောက်မယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းမေလ22ရက်နေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့မြန်မာအစိုးရကိုအားပေးဖို့နဲ့နောက်ထပ်ဒီမိုကရေစီရေးနဲ့စစ်ပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာအောင်အမေရိကန်ကဆက်လက်ပံ့ပိုးကူညီသွားမယ်အကြောင်းပြသဖို့အတွက်နေပြည်တော်မှာအဓိကခေါင်းဆောင်အနေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ဒါနဲ့တစ်ဆက်တည်းပဲတောက်ကြနေကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာဆန္ဒပြမှုတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုမြန်မာအစိုးရကဆက်လက်ကန့်သတ်ထိန်းချုပ်ဖို့ကြိုးစားနေစေအပေါ်စိုးရိမ်တဲ့အကြောင်းနဲ့ငြိမ်းချမ်းစွာဆန္ဒပြမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အချိန်အတော်ကြာကလေးကလေးစားတန်ဖိုးထားတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်ရှင်ဒီကဆက်ပြီးတော့အတန်လှွင့်နေပါတယ်ရှင်။ကလေးစစ်သားပပျောက်ရေးမြန်မာအစိုးရတက်လက်ထက်ဘလောက်အကောင့်ထက်ဖို့ဆောင်ရွက်နိုင်မလဲဆိုတာကိုမပြောခင်မှာအခုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ပြောပြပါမယ်။ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်နဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ဆက်လက်သုံးစွဲသွားမှာဖြစ်တယ်လို့ဒီလူအဖွဲ့စည်းအတိုင်းဝိုင်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုတွေကိုလည်းကုလသမဂ္ဂအနေနဲ့ထုတ်ဖော်ပြောဆိုခဲ့ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ NLD နာယကဦးတင်ဦးကတော့စိန်ခေါ်မှုတွေအများကြီးရင်ဆိုင်နေရတဲ့ဒီမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာပြစ်ပခတွေဖြစ်နေတဲ့ရခိုင်ပြည်အရေးကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တတိထားသုံးနှုန်းပြောဆိုဖို့လိုတဲ့အကြောင်းပြောလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်ရင်ချင်းနိုင်ကအကြောင်းစုံပြောပြပါအောင်ရှင်
။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုရိုဟင်ဂျာလို့ခေါ်ဝေါ်မှုအပေါ်အမျိုးသားရေးဝါဒီမပတာနဲ့သူ့ရဲ့နောက်လိုက်အဖွဲ့တွေကဒီသတင်းပတ်တွေအတွင်းပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ကြားမှာအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကဒီခေါ်ဝေါ်ကိုဆက်လက်သုံးစွဲသွားမှာဖြစ်ကြောင်းပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂအနေနဲ့ဒီလူတိုင်းဝိုင်းကိုလူသားချင်းဆိုင်ရာအကူအညီတွေကိုနှစ်ပေါင်းများစွာထောက်ပံ့ခဲ့တာဖြစ်ပြီးအခုအချိန်ရောက်မှရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုပြောင်းပြီးအခြားအမည်ခေါ်ဖို့အကြောင်းရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
်။ We have used the term before.So it's not something that we refer to.
ဒီသုံးနှုန်းကိုဒီလိုအခြေအနေတွေမတိုင်ခင်အရင်ကတည်းကသုံးနှုန်းခဲ့တာပါ။ဒါကြောင့်လဲဒီခေါ်ဝေါ်ကိုရှောင်လဲဖို့အတွက်အကြောင်းရှိပါဘူး
။မြန်မာအစိုးရဘက်ကရောဒီရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုရှောင်လဲဖို့ကုလသမဂ္ဂကိုမေတ္တာရက်ခံတာမျိုးရောရှိပါသလားဆိုတဲ့မေးခွန်းကိုတော့
I don't know if the government has any sort of request but you know we have used the term before.
အစိုးရဘက်ကဒီလိုမျိုးမေတ္တာရက်ခံတယ်ဆိုတာမျိုးတော့ကျွန်မမသိပါဘူး။ဒါပေမဲ့ဒီအခေါ်အဝေါ်ကိုကျမတို့အရင်ကတည်းကတောင်းတခဲ့တာဖြစ်တဲ့အပြင်ဒီလူ့အဖွဲ့အစည်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုတွေကိုကုလသမဂ္ဂအနေနဲ့ထုတ်ဖော်ပြောဆိုခဲ့တာပ
ါဒါပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အခက်အခဲပေါင်းစုံရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုနားလည်သိပြီးဒီအကျယ်တဲပြဿနာနဲ့ပတ်သက်လို့တတိထားတောင်းနှုံးဖို့လူကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကကြီးဦးတင်ဦးက VOA ကိုပြောပါတယ
်ရုံညာဆိုတဲ့သိစက်စကားကတော့အခုဒီအခါမှာဟိုဒီဒီတစ်ဖက်နဲ့တစ်ဖက်ဒီကလေးတို့ကအဖြစ်ပေါ့နော်ဒါဒီကျွန်တော်တို့ပို့ပြီးတော့ဒီညဉ့်ညံ့ရေးပြင်မဲ့ပြေဆက်မှာအနောက်ရှေ့တို့ဖြစ်ကြပေါ့ရာအခုအထူးသဖြင့်ကတော့ဒီအမေရိကန်အစိုးရတောင်းရှိတဲ့ဒါမှဆိုတော့အစိုးရပေါ့နော်သူတို့ရဲ့ဟိုရည်တည်မှုတွေပါလိမ့်ဒီပြောရခါကျတော့နည်းနည်းဘဝင်မကြစရာတွေဖြစ်လာတာပေါ့အဲ့ဒါတွေကတော့ဟိုဒီလိုပြောတာဆိုတာဒီလုပ်မဲ့အစားရတော့စကားတွေပါလေဟိုတက်နေနေများဒီဘက်တစ်ဘက်ဟိုပုံပုံပြီးတော့အရင်ပွားမဲ့အဲပုံပုံပြီးတော့ဒီခြေရွှေရှလွဲတော့စိတ်တွေမှာအနှောက်အယှက်ဖြစ်ပေါ်ရာစကားတွေကိုပြောတာဆိုတာနဲ့ပါတော့မပြောတာတောင်းမယ်လို့ခြင်နေပေါ့ဗျာ
ဒီတော့တွင်မှာပဲမြန်မာတိုင်းရင်းသားလူမျိုးတွေထဲမှာရိုဟင်ဂျာမရှိကြောင်းနိုင်ငံတော်အစိုးရအနေနဲ့တရားဝင်ကြေညာပေးဖို့အမျိုးသားရေးဝါဒီမပါတာနဲ့သူ့ရဲ့နောက်လိုက်အဖွဲ့တွေကတောင်းဆိုနေကြပါရဲ့ရှင်
မင်းချင်းနိုင်ပြပြခဲ့တာပါရှင်မကြခင်မှာဒီ27ရာစုပင်လုံးညီလာခံနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးပေါ်တုံ့သက်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကလေးစစ်သားပပျောက်ရေးမြမအစိုးရတက်လက်ထက်ဘလောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်မလဲဆိုတာကိုကြည့်ကြရအောင်ပါကလေးတငယ်များစစ်မှုထမ်းခြင်းကနေကာကွယ်တားဆီးရေးကော်မတီဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပေမဲ့ဘယ်တိုင်းတာထိအကောင့်ထက်ပေါ်ဆောင်ရွက်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့ကော်မတီအနေနဲ့ကလေးတငယ်တွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးဖို့လိုသလိုစစ်ပွဲတွေမှာကလေးစစ်သားအုံပြမှုနဲ့ပတ်သက်ပြီးတော့လည်းအရင်းခံပြဿနာတွေကိုဖြေရှာဖို့လိုအပ်ကြောင်းလည်းပြောကြပါတယ်။အသေးစိတ်ကိုတော့ကိုအောင်ကဆက်ပြောပြပါမယ်ရှင်။
ရမယောက်သေးသူကလေးတငယ်များအဆင်မှုထမ်းခြင်းမှာကာကွယ်တားဆီးထိန်းသိမ်းရေးကော်မတီကိုနိုင်ငံတော်သမ္မတကမေလ17ရက်နေ့ကဖွဲ့စည်းပေးလိုက်တာပါဒီကော်မတီသည်အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နိုင်တဲ့လုပ်ပိုင်ခွင့်တွေပေးထားပါတယ်ဒါအပြင်ပြဿနာကိုတရက်ကင်တွဲဖြေရှင်းနိုင်မဲ့တက်မရော်နဲ့ဥပဒေရေးအပိုင်းကအဆင်မြင့်အရာရှိတွေလည်းကော်မတီမှာပါဝင်တာကြောင့်ကြုံတွေ့လာရမယ့်အခြေအနေကိုသေးသေးချာချာကင်တွဲနိုင်မဲ့အနေအထားမှာရှိပေမဲ့လက်တွေ့မှာဘလောက်အကောင့်ထဲပေါ်ဆောင်ရွက်မလဲဆိုတာကိုတော့ဆက်လက်စောင့်ကြည့်ရမှာဖြစ်တယ်လို့လူ့အခွင့်အရေးဆောင်ရွက်နေတဲ့ Equality မြန်မာရဲ့ကြိုင်မှုဥအောင်မျိုးမင်းကပြောပါတယ
်ကျွန်တော်ကာကွယ်ဝင်ကြီးဌာနစစ်ဥပဒေချုပ်ပြီးလို့ရှိရင်ပြည်ထောင်ဝင်ကြီးဌာနအပြင်ရှေ့နေချုပ်တွေဒါတွေပါဝင်နေတယ်နောက်တစ်ခုကတော့ကျွန်တော်တက်မတော်လေးချင်းအရာရှိချုပ်တွေလည်းပါဝင်နေတော့သူတို့ရဲ့လုပ်ငန်းအရာတက်ဆိုင်မှုတွေကပုံမူပြီးတော့နှိဆက်လာတွေ့ရတယ်အမှန်တကယ်တာဝန်ပေးထားတဲ့အတိုင်းကြီးမန်းချက်လဲရှိတဲ့အတိုင်းလှုပ်ဆောင်မယ်ဆိုတော့ဒီကော်မတီကထိရောက်မယ်လို့ဖြစ်လာတယ်လုံးမလုံးဆိုတာကတော့ရှေ့ဆက်ပြီးတော့နောက်ထပ်ဆက်ကြည့်ရအောင်ပါလို့ဖြစ်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလ12ရက်နေ့ကလေးစစ်သားအုံပြုမှုစတင်တဲ့နိုင်ငံတကာနေတော်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်ထဲမှာတော့ကလေးစစ်သားအုံပြုနေတဲ့နိုင်ငံ၈နိုင်ငံထဲမှာမြန်မာနိုင်ငံလည်းဆက်လက်ပါဝင်နေပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမှာတော့ကလေးစစ်သားတွေရဲ့မိသားစုဝင်တွေကတန်ကြားမှုအပြီး ILO, UNICEF, Save the Children စတဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်မှုကြောင့်ကလေးစစ်သားပေါင်း150လောက်ကိုတက်မတော်ကမိသားစုဝင်တွေစီပြန်လည်အနံခဲ့ပေမဲ့နစ်နာမှုအတွက်လည်းတာဝန်ယူဖြေရှင်းပေးဖို့လိုတယ်လို့လူခွင့်ဆိုင်ရာတရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ်။
အဲ့ဒီအတက်မပြေသေးတဲ့ကလေးတွေကိုတတ်သေးကိုသွတ်သွင်းတဲ့အခါမှာတော့တက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဘယ်လိုလုပ်လဲလို့ဆိုရင်ဒီကလေးတွေကိုဟလာအတက်ပြေချောင်း16နှစ်ပြေချောင်းဆိုပြီးတော့ကိုယ်လက်ရင်းနဲ့ကိုဖြည့်ခိုင်းပြီးလက်မထိုးခိုင်းတယ်။နောက်အခါမှာမိဘတွေကတီးသွားလို့လိုက်လာတော့မှအုံးနှခွက်နင်းနဲ့ဖြည့်ရှင်းရတာတွေရှိတယ်။နော်အဲ့တော့ကလေးတငယ်တွေနဲ့ပတ်သက်လို့မိဘရက်ထံပြန်အပ်တယ်ဆိုရင်မလုံတော့ပါဘူးသူတို့ကလူခွင့်ရချိုးပေါက်ခံရတာဖြစ်တဲ့အတွက်အဲ့ဒါကိုလက်ခံခဲ့တဲ့တပ်ကပုဂ္ဂိုလ်များကထိုက်တဲ့နိနာမှုယောကြီးကိုမိဘတွေကိုပေးဖို့လိုပါလေ
မြန်မာနိုင်ငံမှာဒန်းသူခွင့်ရရဖို့တောင်းဆိုနေတဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့အစိုးရစစ်တပ်တို့ကြားရာစုနှစ်ဝက်ကြာတိုက်ပွဲတွေဖြစ်ပွားနေပြီးလက်နက်ကိုင်အဖွဲ့တွေမှကလေးစစ်သားအုံပြမှုတွေရှိနေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဒါ့အပြင်နောက်ဆက်တွဲအကျိုးဆက်အနေနဲ့နိုင်ငံစီးပွားရေးလည်းကျဆင်းလာပြီးစောက်နေရေးအတွက်စစ်တပ်မှာအမှုထမ်းဖို့ရွေးချယ်ကြတာဖြစ်တယ်လို့လည်းဦးအောင်မျိုးမင်းကအခုလိုထောက်ပြပါတယ
်။ပြည်တွင်းစစ်တွေဖြစ်နေခြင်းစစ်တပ်ကိုမတရားတိုးချဲ့နေတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းကအဓိကချက်ဖြစ်တယ်။အင်အားပြည့်မီရေးအတွက်ကလေးတွေကိုကျွန်တော်တို့အတင်းစုဆောင်တဲ့အရာမျိုးကျွန်တော်တို့ပြောလို့ရတယ်။တစ်ဖက်မှာပြန်ပြောမယ်ဆိုလို့ရှိရင်တော့တချို့ကလေးတွေကတခြားအလုပ်ကိုင်းရရှိဖို့အတွက်အခြေခံပညာရေးနဲ့အတွေ့အကြုံတွေနဲ့တော့မတင်မနေရပညာရေးတွေတဲ့ရလိုက်လှုပ်ဆောင်နိုင်တဲ့လုပ်ငန်းကွင်းတွေမဖန်တီးနိုင်ကြီးချင်းကလည်းနောက်ထပ်တစ်ဖက်ကလည်းအကြောင်းတရားဖြစ်တယ်လို့ထောက်ပြချင်ပါတယ်
။အရွယ်မရောက်သေးသူကလေးတငယ်များအားစစ်မှုထမ်းခြင်းမှာကာကွယ်တားဆီးထိန်းသိမ်းရေးကော်မတီကိုနိုင်ငံတော်သမ္မတကအဖွဲ့ဝင်12ဦးနဲ့ဖွဲ့စည်းပေးလိုက်တာဖြစ်ပြီးဒီကော်မတီအနေနဲ့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ပတ်သက်ပြီးတပ်သားသစ်စုဆောင်ရေးတာဝန်ရှိသူတွေကိုကုလသမဂ္ဂအနေနဲ့အခါအားလျော်စွာပညာပေးရေးအတင်းကျပ်စစ်မှုထမ်းဆောင်စီတာမျိုးကိုထိထိရောက်ရောက်အေးအေးဆောင်ရွက်ရေးနဲ့ကလေးတငယ်ဆောက်ရှောက်ရေးလုပ်ငန်းတွေလုပ်ကိုင်းနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဌာနနဲ့ပေါင်းဆက်လုပ်ကိုင်းမှုစတဲ့အချက်တွေပါဝင်တဲ့လုပ်ငန်းတာဝန်ဆက်နရက်ကိုသတ်မှတ်ပေးထားပါရခင်ဗျာ
ကိုအောင်ပြပြခဲ့တာပါရှင်အစိုးရတဲ့လက်ထက်ကလေးစစ်သားအုံပြုမှုပပျောက်အောင်လို့ဆောင်ရွက်ချက်နဲ့ပတ်သက်လို့ကြားခဲ့ရတဲ့ပြီးမှအခု27ရာစုပင်လုံးနဲ့တိုင်းရင်းသားတွေရဲ့အရေးကိုကြည့်အောင်ပါအနေဒီအစိုးရကအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့27ရာစုပင်လုံးညီလာခံမှာကိုကျမကိုဖန်တီးခွင့်ရရေးအပါဝင်တိုင်းရင်းသားအခွင့်အရေးတွေရနိုင်ပါမလားဆိုပြီးတော့တိုင်းရင်းသားတွေဘက်ကစိုးရိမ်နေကြပါတယ်1948ခုနှစ်မှာချုပ်ဆိုခဲ့တဲ့ပင်လုံးစာချုပ်ဂရီတွေအတိုင်းမြမအစိုးရအဆက်ဆက်ကအကောင့်ထဲပေါ်ပေးဖို့ပြက်ကွက်ခဲ့တာကြောင့်မလို့တိုင်းရင်းသားတွေဘက်ကစိုးရိမ်မှုတွေရှိနေတာဖြစ်တဲ့ကြောင်း VOA ဝိုင်းတော်သားကိုညံဝင်းအောင်ကဆက်သွယ်မေးမြန်းချိန်မှာဆိုင်းဝန်ဆိုင်းကအခုလိုစပြီးတော့ဖြေကြားခဲ့ပါတယ်
။သူတို့စိုးရိမ်ပူပန်မှုကတော့ဒီပင်လုံမှာဖြစ်ခဲ့တဲ့ကိစ္စကိုဂရီမတီတို့ကနေ့ကျွန်တော်တို့ဒီပြဿနာတွေဖြစ်နေရတာပေါ့။ကိုကျမကိုဖန်တီ ကွင်ရရှိရေးနောက်ပြီးဒီမိုကရေစီရေးနောက်ပြီးဓာတ်ညူညီမျှရေးပေါ့နော်အဲ့ဒီတုံးဟာပြင်လို့မှာပေးခဲ့တဲ့ဂတိကဝတ်တွေဖြစ်တယ်လေအဲ့ဒီဂတိကဝတ်တွေကိုအခုချိန်ဒီမရဘူးလို့တို့ခစားရလို့စီရရတို့လိုချင်တဲ့နိုင်ငံရေးရမချက်ကိုရအောင်တက်ခဲ့တဲ့အပိုင်းတွေလည်းရှိတယ်လို့ညီပေါ်မှာလှုပ်ရှားတဲ့အပိုင်းတွေလည်းတော့ရှိတာပေါ့အဲ့လိုချုပ်ပြီးပြောရလို့ရှိရင်တော့ကိုယ်ဝင်ပြတ်ထန်းကွေးရဲ့နောက်ပြီးအဲ့ဒီထေရသာတဒီအကျိုးများစသည်ဖြင့်အဲ့ဒီခွဲဝေမှုတွေကမညီမျှလို့ဒါဖြစ်ရတဲ့ကိစ္စပေါ့
ဆိုတော့ဒီပင်လုံးကြီးလာကန်နောက်တစ်ကြိမ်ခေါ်ယူဖို့ဆိုတာကအခုလိုအချိန်ခါမျိုးอ่ะတကယ်ကိုကိုက်ညီတဲ့အချိန်ခါကောင်းဖြစ်နေပြီလားခင်ဗျ
သူကကိုက်နေတာဒီမကဘဲနဲ့နောက်တော့နောက်ချနေရပါဆိုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေကဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကနေလာတဲ့ပြဿနာတွေဖြစ်နေအဲ့ဒါကိုဖြေရှင်းဖို့တည်းဆိုတော့ကျွန်တော်ကထိုင်ပြီးအခုလိုဆွေးနွေးမှသွားလောက်အောင်မဟုတ်နော်ဆိုတော့အဲ့ဒါအဲ့ဒီအတွက်ဆိုမှုအချိန်မှမဲလို့ကျွန်တော်တို့ပြောရမှာပေါ့
ဆိုတော့တစ်ဖက်မှာပေါ့လေဒေါအောင်ဆန်းစုကြည်ကဒီလာမယ့်နှစ်လလောက်အတွင်းမှာပင်လုံးကြီးလာကန်တရက်ဖြစ်ပေါ်လောက်အကောင့်ထဲအဖို့စူးစမ်းသွားမယ်လို့ပြောတော့ဒါကအချိန်တိုတောင်းနေဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီတဲ့အချိန်ပိုယူတင့်တယ်လို့ရောဆရာထင်ပါလား
ကျွန်တော်ကအဲ့ဒီဒီနေ့ဒီရက်ကိုအတိအကျတတ်မှတ်ပြီးကျွန်တော်တို့လုပ်မယ်လို့ပြောတာထက်ဒေါအောင်ဆန်းစုကြည်နေတဲ့သူကစပြီးတော့ဘယ်ပုံပဲနီးနေပထမအောင်ဆုံးအတူထိုင်ပြီးတော့စကားပြောကြမလဲဘယ်လိုအကုန်လုံးပါဝင်အောင်ဘယ်လိုလုပ်မလဲအဲ့ဒီပါဝင်လာပြီဆိုလို့ရှိရင်အဲ့မှာကျွန်တော်လိုချင်တဲ့အကြံတာကိုကျွန်တော်တို့အတူတူဝိုင်းပြီးဘယ်လိုဆွဲကြမလဲအဲ့လိုဆွဲပြီးလို့ရှိရင်အဲ့ဒီအကြံတာကိုကျွန်တော်တို့အကုန်လုံးအတူတူဘယ်လိုရုပ်လုံးဖော်ကြမလဲဆိုအဲ့ဒီအပေါ်မှာပို့ပြီးတော့အများကြီးမူတည်မယ်အခုခေါ်မဲ့27ပင်လုံးညီလာကဆိုတော့သူကနှစ်ပိုင်းရှိတယ်နှစ်ပိုင်းကပြည်လုံးကျွတ်အပြစ်ခရရဲ့ဆေးရေးဆိုတဲ့အပိုင်းရှိတယ်နောက်တစ်ပိုင်းကစစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုတိဆောက်ရေးရှိတယ်။အဲ့ဒီနှစ်ပိုင်းကိုသူကတပြန်နဲ့သူကလောက်အောင်မဟုတ်ဘူး။လောက်အောင်ဆိုတော့အဲ့ဒီပင်လုံးကြီးလာကန်နှစ်ခုကတစ်ခုနဲ့တစ်ခုသူကအခြေအမြင့်ချင်းသူကသိမတူဘူး။အဲ့ဒါကတော့ကျွန်တော်တို့သတိထားဖို့လိုတာပေါ့နော်
။ဟုတ်ကဲ့ခင်ဗျ။အဲ့တော့အပြည့်အရေးအတွက်ရောခိုင်မာတဲ့ညဉ့်ညံ့ရေးရဖို့အတွက်ပါပင်လုံးကြီးလာကန်တစ်ကနေအာမခံနိုင်မယ်သဘောတူညီနိုင်မယ်ဆိုရင်မြန်မာနိုင်ငံကြီးမှာစစ်တပ်ကဩဇာလွှမ်းမိုးတဲ့အခန်းကဏ္ဍရောကျသွားမယ်လို့ယူဆထားသူတွေလည်းရှိပါတယ်။ပင်လုံးလုံးမျိုးသဘောတူညီမှုရလာဖို့အတွက်ကတိုင်းသားတွေဘက်ကရောအနေဆုံးဘလို့အခြေခံအချက်တွေထားပြီးတော့ဆွေးနွေးသင့်တယ်ထင်ပါလေခင်ဗျ။
အဲဒီခွဲတက်ခွဲဆိုတာတော့ဟိုလက်နက်ကင်တိုင်းသားတွေရဲ့ဟိုအစီအစဉ်နဲ့မှဆိုတော့လုံးဝမရှိတော့ဘူး။ဘာလို့လဲဆိုတော့ဒီခွဲထက်တဲ့ခွဲထက်ရေးဆိုတဲ့ဥစ္စာကိုဒီ regional နိုင်ငံကြီးရဲ့ခေကျင်းရဖြစ်ဖြစ်အဲ့ဒီအပြည့်ဆိုင်ရာနိုင်ငံရေးခင်းချင်းရဖြစ်ဖြစ်သူကဖြစ်နိုင်ကြည်သိပြီးနဲတယ်ဆိုတော့သူကနားလဲနားလဲတဲ့အတွက်ကြောင့်မို့ခွဲထွက်ခွင့်သူကလုံးဘေးဖယ်ထားလိုက်ပြီးတော့စစ်မှန်တဲ့ပြည်တော်စုဆိုလည်းလိုက်နေသူကသွားနေတိုင်းရင်းသားတွေရဲ့အနေဆုံးသူတို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်ပေါ့အလုံးတက်ရတဲ့သူကမကွာဘူးသူတို့လိုချင်တာကိုယ့်ကျမကိုဖန်တီးရပဲအတိပယ်ရတော့ဗျသူတို့နေရာကိုသူတို့ကသူတို့အုပ်ချုပ်ခွင့်ပေးမယ်။နောက်ပြီးသူတို့ရှိနေတဲ့တပ်တွေကိုလုံးဝလက်နဲ့ချပြီးဖျက်သိမ်းတယ်ဆိုတာထက်သူတို့ပြည်နယ်တွေမှာရဲ့လုံခြုံရေးကိုတနေရမှာသူတို့အတုံးပြုတ်မယ်ဆိုလို့ရှိရင်သူတို့အဲ့ဒါသူတို့လက်ခံနိုင်ကြီးရှိတယ်။ကျွန်တော်ထင်တာအဲ့ဒီနဲ့ချက်ကသူတို့ရဲ့အဓိကရည်မှန်းချက်လို့ကျွန်တော်ထင်တယ
်။ဆရာဆိုင်းဝမ်ဆိုင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။
ဖရဲပြည်တော်စုအရေးနဲ့တိုင်းရင်းသားအရေးတွေလေ့လာပြီးတော့နိုင်ငံတကာစောင်းမားတွေရေးသားနေတဲ့ဆိုင်းဝန်ဆိုင်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်မကြခင်မှာတော့မျိုးသမီးကဏ္ဍနဲ့အတူတခြားပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016မေလ14ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော်ရရှင်တွေနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စင်ခန္ဓာတွေကိုနားဆင်ကြရမှာပါဒီခန္ဓာတွေတဲကအမျိုးသမီးခန္ဓာမှာဆိုရင်
အမျိုးသမီးရဲ့ဒတင်းထောက်ဖြစ်တာကောင်းပါတယ်ရှင်ဒီနိုင်ငံတနိုင်ငံမှာဒီဒတင်းလောကမှာပေါ့နော်အမျိုးသမီးများ
ပူလစ်ဇာရွှေတိုက်ဆုရှင်တူဦးဖြစ်တဲ့ကချင်တိုင်းရင်းသူအက်စတာထူဆန်နဲ့မေမြန်ကန်အပိုင်း၃ကိုမကြခင်နားဆင်ကြရမှာပါဒီမျိုးသမီးကဏ္ဍနဲ့အတူနောက်ပိုင်းမှာလည်းသိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှာအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုမူရင်းဆောင်မရှင်တွေရဲ့အားပေါ်မပြဲဦးကျော်စန်းသားကတင်ဆက်ထားပါတယ်ရှင်
အစဉ်ကူပြောင်းရေးပြန်ဆိုင်မှုနဲ့ယုံကြည်မှုဆိုတဲ့ခေါင်းစဉ်နဲ့ David Steinberg ရေးသားတဲ့ဆောင်းပါးကို Nikkei Asian Review မှာဖတ်ရပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအစဉ်ကူပြောင်းမှုမပြီးဆုံးသေးပါဘူးအာဏာပြန်ဆိုင်မှုပြင်းထန်စေဖြစ်ပါတယ်မြန်မာတပ်မတော်ဟာလူမှုတွတ်တရေးအခွင့်အလမ်းတွေကိုပါအလုံးအပိုင်စီးပြီးအာဏာယူထားခဲ့တဲ့အတွက်ခေတ်သစ်ကဘာကြီးမှာအာဏာသက်အရှိဆုံးဖြစ်ပါတယ်ဒါကိုချက်ချင်းပြောင်းပြစ်ဖို့မျှော်လင့်လို့မရနိုင်ပါဘူးဒေါအောင်ဆန်းစုကြည်ရဲ့ဖခင်ဟာတပ်မတော်ကိုထူထောင်ခဲ့သူဖြစ်ပေမဲ့သူမကိုယ်တိုင်ကတော့စစ်တပ်ကြီးစိုးမှုကိုမလိုလားပါဘူးစစ်တပ်ကလည်းသူမအပါအဝင်အရသာနိုင်ငံရေးသမားတွေပေါ့အယုံကြည်မရှိပါဘူး2008ဖွဲ့စည်းပုံပြင်ဖို့လွှတ်တော်မှာစစ်တပ်နဲ့ထိတိုက်ရင်ဆိုင်တာဗီဒီယိုသုံးပယ်ချခံခဲ့ရတဲ့အတွက်တော်စုဟာစော်ဝိုက်တဲ့နီးနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ယာရုနဲ့ဝန်ကြီးဌာနသစ်တချို့ကိုဖန်တီးလိုက်ပါတယ်ဒီလိုရက်တွေဟာလက်တလုံးမှာအောင်မြင်မှုရပေမဲ့ရေရှင်မှာယုံကြည်မှုတည်ဆောက်ရေးကိုထိခိုက်စေနိုင်ပါတယ်တခါဗမာလူများစုနဲ့ကြံတိုင်ရင်းသားတွေကြားထဲမှာလည်းယုံကြည်မှုကင်းမဲ့နေပါတယ်ပွင့်လင်းလာတဲ့စီးပွားရေးစနစ်ကိုလူတစုကလည်းဝကြီးအုပ်အခွင့်ကောင်းယူနေတဲ့အတွက်လဲယုံကြည်မှုပုံမပြပြလာနိုင်ပါတယ်ဒီလိုယုံကြည်မှုကင်းမဲ့တာဟာသမိုင်းအစဉ်လာနဲ့နိုင်ငံရေးစီးပွားရေးလူမှုရေးအရမလုံခြုံဘူးအနာဂတ်အတွက်စိတ်မချရဘူးဆိုတဲ့ခံစားမှုတွေကြောင့်ဖြစ်ပါတယ်ဘုရားဘာသာရဲ့ကောင်းမွန်မြင့်မြတ်တဲ့မေတ္တာတရားဟာမြမနိုင်ငံရေးလက်တွေ့မှာအရာမရောက်ဖြစ်နေပါတယ်ဒါပေမဲ့ဒီမိုကရေစီနည်းနဲ့အာဏာလွှဲပြောင်းနိုင်တဲ့မြမနိုင်ငံဟာကုန်တွင်အရှိတောင်အာရှဒေသမှာဒီမိုကရေစီအထွန်းအားဆုံးနိုင်ငံဖြစ်နေပါတယ်သို့တော်လည်းပဲစိတ်မချရသေးပါဘူးအပြစ်ခရဆဲရေးကိုလက်မှတ်မထိုးတဲ့လက်နက်ကင်တွေရှိနေဆဲဖြစ်ပါတယ်ဒီကိစ္စတွေအလုံးကို NLD နဲ့ဒေါအောင်ဆန်းစုကြည်ကတစ်ဖက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တပ်မတော်ကတစ်ဖက်နီနီကကပူပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်ဖြည်းဖြည်းချင်းလှုပ်ဆောင်ကြရမှာပါဆန္ဒစော်လို့မဖြစ်နိုင်ပါဘူးဒီလိုမှမလုပ်နိုင်ဘူးဆိုရင်တော့အစဉ်ကူပြောင်းရေးကြဆုံးပြီးဆီယနာရှင်စနစ်ပြန်လဲကောင်းထောင်လာလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာမြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်ထားမှာဖြစ်ပေမဲ့စီးပွားရေးအထောက်အပံ့တွေကိုတော့ဆက်လက်ပေးသွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ Writers သတင်းထောက်တွေရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုဆက်လက်တင်ပြလိုပါရစေ။အမေရိကန်ပြည်ထောင်စုဟာနောက်ပတ်မှစက်တန်းကုန်ဆုံးမဲ့မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ထားရှိဖို့စီစဉ်နေပါရစေ။ဒါပေမဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးတိုးမြင့်နိုင်အောင်ပြောင်းလဲမှုတချို့လုပ်မယ်လို့အမေရိကန်အရာရှိကြီးတွေကွန်ဂရက်လက်ထောက်တွေကဆိုကြပါရစေ။ဒီကိစ္စနဲ့ပတ်သက်တဲ့ကြေညာချက်ဟာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီမေလ22ရက်နေ့အစ်တော်အားဖြီးမစခင်အချိန်မီလာမယ့်အင်္ဂါနေ့ကျရင်ထွက်လာနိုင်ပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးဌာနဟာမြန်မာနိုင်ငံအပေါ်ထားရှိတဲ့ပိတ်ဆို့မှုဒဏ်ခတ်မှုတွေစီးစီးစားစားရှော့ချပေးခဲ့ပြီးဖြစ်ပါတယ်။အခုအချိန်မှလည်းပဲ SDI လို့ခေါ်တဲ့စီးကြပြတ်မှတ်ထားခံရသူတချို့ကိုစီးရင်ကဖယ်ရှားပြီးကုမ္ပဏီတချို့ကိုလိုင်စင်တွေပို့မို့ထုတ်ပေးသွားမှာဖြစ်ပါတယ်။ဒဏ်ခတ်မှုပြန်လဲဆန်းသဖို့အတွက်ဥပဒေဘောင်တွေကိုပြန်လဲစစ်ဆေးတဲ့နေရာမှာပုဂ္ဂလိကကိုပူပြီးသက်သာခွင့်ပေးမယ်စစ်တပ်ကတော့သူတို့အာဏာတွေကိုစီးစီးစားစားမလွှဲမခြင်းဆက်လက်ပြီးတော့ဖိအားပေးထားမှာဖြစ်ပါတယ်အခုရှိနေတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေဟာမေလ20ရက်နေ့မှာစက်တန်းကုန်ဆုံးပါလိမ့်မယ်အထူးသဖြင့်တိုင်းရင်းသားတွေဘာသာရေးလူနည်းစုတွေအပေါ်အကြမ်းဖက်မှုတွေကိုအမေရိကန်အစိုးရစိုးရိမ်နေပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအတိုင်းအတာတစ်ခုထိဆက်လက်ထားရှိဖို့ဒေါအောင်ဆန်းစုကြည်ကလည်းထောက်ခံတယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတွေကဆိုကြပါတယ်။တန်ခတ်ပိတ်ဆို့တဲ့နေရာမှာမြန်မာနိုင်ငံစီးပွားရေးတစ်ခုလုံးကိုမထိခိုက်ရလေအောင်စစ်ဆေးချာချာပြစ်မှတ်ထားဖို့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေပေါ်ပုံမဖိအားပေးဖို့လိုလာတာဖြစ်တယ်လို့ဆိုကြောင်းရေးသားထားပါခင်ဗျာ
။ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုဥကျော်စန်းသားကမူရင်းဆောင်မရှင်တွေရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီည9နာရီဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါအောင်မယ်။
NLD ပါတီဦးဆောင်မှုနဲ့ပြည်နယ်တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အတီးတီးရဲ့အခုချိန်ထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။တက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အတီးတီးအခုချိန်ထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလက်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအတီးတီးမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12392312555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရှင်တွေအနေနဲ့ဒီနေ့ည9:00နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါတယ်ရှင်။အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ
်ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာI N N S M O K E smoke ကဒီနေရာမှာမိ गो အသွင်းဆိုတော့ scribe ထုံရဲ့လုံောက်ဒီပေကတော့မိ गो အသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိ गो အသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့အချီနီအလဟတကျန်ရတာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်တိပံသူတေသနာပြည့်စုံမှုကလမ်းဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအလုံးလဟတာဖြစ်ခဲ့ရတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်။
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သည်။စူးစောင်းခဲ့သည်။အလဟတာဖြစ်ရတဲ့အလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။အခုပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးနားဆင်ရမယ့်မြို့သမီးကဏ္ဍမှာတော့ Public Service ဆိုတဲ့လူမှုအကျိုးပြုသတင်းယူမှုကဏ္ဍ Policer ရွှေတိုက်စုကိုဒီနှစ်အတွက် AP သတင်းဌာနကရရှိခဲ့ပါတယ်။ပင်လယ်မှာကျွန်ပြုခံရသူတွေရဲ့သတင်းကိုစုံစမ်းဖော်ထုတ်ရင်းကျွန်ပြုခံရသူ2000နီးပါးကိုကယ်တင်နိုင်ခဲ့တာကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်၄ဦးကိုပူးတွဲပြီးတော့ဒီစုချီးမြှင့်ခဲ့တာပါ။ဆူရှင်တွေထဲမှာကချင်တိုင်းရင်သူအစတာထုဆန်လည်းပါဝင်တာမို့သူ့ရဲ့သတင်းယူခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးမေးမြန်းထားတဲ့အပိုင်း၃ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my ဆယ်ရီဘူးနောက်ခံအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်။ဒါကလေတတင်း6ဖြစ်လာတာ3နှစ်ပဲရှိပါသေးတယ်2013ငါနေမှာတတင်း6ဖြစ်လာတာပါရှင်။ဒီမှာကချင်ပြည်နယ်ကနေလာတာပါရန်ကုန်မှာနေတာကတော့9နှစ်လောက်ရှိပါပြီရှင်။အဲ့မှာငငယ်ကလေးကနေပေါ့နော်ဘယ်လိုပြောမလဲဒီ story telling တွေကိုအရင်စိတ်ဝင်စားပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ကငငယ်ကလေးကနေတနတ်တန်နေကြမှာဟိုပြေးပြေးနဲ့ကြီးလာဆိုတော့လေအာပြီးတော့ကြီးလာတဲ့ခါမှလည်းစစ်ကတခါပြန်ဖြစ်တော့ကျတော်တို့ကလည်းစစ်တံကိုခံခဲ့ရဘူးရဲ့လူတွေဆိုတော့လူတွေရဲ့အဖြစ်အပျက်တွေကိုပြောပြချင်တဲ့စိတ်အများတန်းရှိပါတယ်အဲ့တော့တင်းထောက်ဖြစ်လာတဲ့ခါကျတော့တင်းထောက်ဖြစ်လာအောင်လည်းဒီ AP ကကြီးတန်းတင်းထောက်တွေကပဲတင်ပေးခဲ့တာပါတကယ်တင်းထောက်ဖြစ်လာတဲ့ခါကျတော့တကယ်ကိုစိတ်ဝင်စားပြီးတော့မှတကယ်ကိုပျော်ရွှင်ခဲ့ပါတယ်ဟုတ
်မြန်မာနိုင်ငံမှာဟိုဒီ AP တင်းထောက်ကိုလှုပ်လာတာဆော့ဆော့ပြောရဆို3နှစ်လောက်ပဲရှိသေးတာပေါ့
ကျမကဖက်ကမှမွေးပြီးတော့မှဖက်ကမှဆန်နဲ့အထိနေပြီးတော့မှမိကျနာမှပြန်ပြီးပြောင်းလာတာပါအဲ့တော့ဟိုဖက်ကမှဆိုတော့အားလုံးတီးတဲ့အတိုင်းပဲကြောက်စိမ့်တူးတဲ့နေရာဖြစ်တယ်ပြီးတော့ပညာရေးကရန်နှိမ့်ကြတယ် ကျောင်းကောင်းကောင်းနေမရှိဘူးအဲ့တော့နောက်ဆုံးသူကမိချင်းနာမှာအဖေနဲ့မေကတော့ဖက်ကတ်မှာပဲနေတယ်နောက်ကလေးတွေပညာရေးကောင်းအောင်ဆိုတော့မိချင်းနာမှာအတော်နဲ့နေပြီးတော့မှကြီးလာပါကြီးပြီးတော့မှမိချင်းနာမှာပဲတက်ကရိုကျောင်းတက်တယ်မိချင်းနာမှာပဲအဲ့ဒီကျောင်းပြီးပြီးတော့မှပြီးတော့ဖက်ကတ်ကိုတစ်ချိန်ပြန်ပါလေပြန်ပြီးအဲ့မှအလုပ်လေအမေကိုနည်းနည်းဝင်ကူရဲအလုပ်တွေကြည့်ပြီးတော့မှနောက်ကျတော့ရန်ကုန်လာဖို့အတွက်အဦးလေးတယောက်ကနေပြီးတော့မှအကြံပေးတာပေါ့ရန်ကုန်မှာတနင်္လာနေ့ပိုင်းတက်ပြီးတော့မှပြန်ပြီးအလုပ်ပြန်လုပ်ဖို့ဆိုမှအဲ့လိုပြောတော့အဲနောက်ဆုံးအဖေနဲ့မေကလည်းသဘောတူတာနဲ့ရန်ကုန်ရောက်လာတယ်ရန်ကုန်ရောက်ပြီးတော့မှအဲဒီ American Center မှာဒီ English စာသင်တန်းတွေကိုတက်တယ်တက်ပြီးအဲအဲ့မှာ English စာတွေလေ့လာတယ်နောက်ပိုင်းဒီ British Council မှာလည်းသူတို့ PCB ဆိုမှအဲ့နိုင်ငံရေးအဲ့ပါနဲ့ပတ်သက်ပြီးတော့သူတို့တင်ပေးတယ်အဲကျွန်တော်အဲ့ဒါလေးကိုတင်ယူပြီးတော့မှနောက်ပိုင်းမှာကျွန်တော်မဂ္ဂဇင်းအက်ဒီတာအနေနဲ့ကောင်းတန့်စာပေမှာကျွန်တော်အလုပ်လုပ်ခဲ့တယ်လုပ်ပြီးတော့မှအဲတော့မှဆိုရင်ရန်ကုန်မှာဆိုရင်အလုပ်လုပ်ရတော်တော်ခက်သေးရပေါ့အလုပ်တစ်ခုတည်းနဲ့လည်းမလောက်နောက်ပိုင်းစာရီလည်းတင်လိုက်ပြီးတယ် international အကြောင်းကကလေးတွေကိုစာတင်ပေးတယ်ပြီးတော့အဲ့လိုအဲမဂ္ဂဇင်းအက်ဒီတာလည်းလုပ်တယ်နောက်ပိုင်းကျမှ2012ခုနှစ်ရောက်တော့ကျွန်တော်တို့ဂျားဆက်ရွေးကောက်ပွဲပေါ့ဒီ NLD တွေပါဝင်ခွင့်ရတဲ့ဂျားဆက်ရွေးကောက်ပွဲမှာစာပြီးတော့မှအစိုးရကနေနိုင်ငံသားသတင်းထောက်တွေစပြီးဝင်ခွင့်ပြုလိုက်တယ်ဝင်ခွင့်ပြုတော့အဲတုန်းကနိုင်ငံသားသတင်းထောက်ပေါင်း400ကျော်လောက်မြန်မာနိုင်ငံဝင်လာတော့သူတို့မှအခက်အခဲတွေတော်တော်လေးကြုံရတယ်ဒီပါလာစကားမတတ်တဲ့အတွက်ကြောင့်မို့ဒီနိုင်ငံမှာသူတို့ဒီပါလာပြန်နဲ့ fix စာလုပ်ပေးရလို့အများကြီးလိုအပ်လာတဲ့အချိန်မှာကျွန်တော်ကလည်းတချို့သတင်းထောက်တွေနဲ့နည်းနည်းခင်နေတဲ့အခါကျတော့သူတို့ကဒီနိုင်ငံသားသတင်းထောက်တွေနဲ့အလုပ်လုပ်ဖို့အတွက်ကျွန်တော်ချိတ်ဆက်ပေးတယ်ချိတ်ဆက်ပြီးတော့အဲကနေတစ်ဆင့်အဲ့လိုလုံရင်လုံရင်နဲ့ freelance ဖြစ်သွားတာပေါ့ freelancer ဖြစ်သွားတယ်အဲ့မှာသူတို့နဲ့သူတို့နောက်လိုက်တဲ့နောက်ထပ်တဲ့တင်းဌာနတစ်ခုရောက်လာတယ်ဒီမှာပြန်လိုက်သွားတယ်နောက်ထပ်တဲ့တင်းဌာနတစ်ခုရောက်လာပြန်လိုက်တော့အဲ့လိုရင်လုံရင်လုံရင်နဲ့ဒီတင်းဌာနတွေနဲ့ပတ်သက်ပြီးတော့ကျွန်မနည်းနည်းနားလည်လာပေါ့နောက်ပိုင်းတက်မှဒီ AP ကလူတွေနဲ့ကျွန်မတော့ဂျုံတယ်ဂျုံပြီးတော့မှသူတို့လည်းအဲ့လိုပဲ freelance လုပ်ပေးရင်လုပ်ပေးရင်နဲ့မှနောက်ပိုင်းသူတို့ဘက်ကနေကျွန်မကိုအတီးပြန်ပြီးတော့မှတင်းထောက်သူတို့ရုံးတော့တင်းထောက်အနေနဲ့ခံပေးလိုက်တာပါ
ခုလိုမျိုးပေါ့နော်ဝိုင်းရင်တရင်တောက်တူးနီးပါလို့ပေါ့နော်ဆွန်းဆွန်းစားစားနဲ့လုတ်ခဲ့လို့လေဒီပိုလစ်ဇဆုဂုံဖြူခံရတယ်ဆိုရခါကျတော့မြန်မာနိုင်ငံမှာအမျိုးသမီးတော်တော်များများကတရင်တောက်လုတ်ဖို့စိတ်ဝင်စားကြတာတွေတွေ့ရပါတယ်ဆိုရခါကျတော့သူတို့တွေရောဘလို့အကောင်းဆုံးအကြံပေးချင်ပါလေ
အမျိုးသမီးရဲ့တရင်တောက်ဖြစ်တာကောင်းပါတယ်ရှင်ဒီနိုင်ငံတနိုင်ငံမှာဒီတရင်လောကမှာပေါ့နော်အမျိုးသမီးများလေပိုကောင်းနေလို့ကျမတို့ထင်ပါတယ်ကျမအရင်လဲအားပေးပါတယ်ဘာကြောင့်လဲဆိုတော့အဲကျမတို့တွေကနူးညံ့တိမ်မွေးတဲ့တဘာဝရှိတယ်ပြီးတော့ခုနကပြောလို့ပဲမိခင်စိတ်သက်ရှိတယ်အဲ့ဒီအတွက်ကြောင့်မလို့ကျမတို့ကအဲလူတစ်ယောက်ကိုအင်တာဗျူးရတဲ့အခါမှာပဲဖြစ်ဖြစ်အလုံးလုံးရတာပုံပြီးလွယ်ကူတဲ့အတွက်ကြောင့်မို့ကျမတို့တွေကအဲပုံပြီးစုံစမ်းထောက်လန်းတဲ့အခါမှာရောပုံပြီးတော့မှကျမတို့နက်နက်နဲ့လုံနိုင်လေးရှိတယ်လို့ကျမတို့အဲ့လိုမျိုးခံစားရပါတယ်ရှင်ဟုတ်
ဒီချိန်ထဲမှာပဲတတိရှိဘူးလဲလူတာပေါ့မြို့သမီးတွေဆိုတာတော့အများအပြားတော့လေစိုးရွံတတ်တယ်လ
ေဟုတ်ကဲ့
ဘာစုအက်စတာတို့လုတ်ခဲ့တယ်ဆိုတာတခြားနိုင်ငံသွားဥဒေမဲ့တဲ့ကျွန်းရှိသွားဒီစိမ့်နေနဲ့တွေ့ရတယ်ဆိုတာကတော်ုံတန်ယုံကလုတ်ရဲကြမယ်လို့တော့ကျမမထင်ဆိုတော့
ဟုတ်ကဲ့
တတိရှိဖို့လေလိုတာပေါ့
ဟုတ်ကဲ့ဒီမြန်မာအမျိုးသမီးတွေကဟိုတတိရှိဖို့လိုရတယ်တချို့ကတော့တတိအရင်ရှိလို့တချို့ကတတိမရှိကြဘူးတချို့မိန်းကလေးဆိုရင်အဲဒီ TV ရှိမှပဲဟိုညင်းညံ့ညင်းညံ့တတာဖြစ်နေတာမျိုးရှိလို့တချို့ကလည်းဒီလိုစုံစမ်းထောက်လန်းတာမျိုးစိတ်ဝင်စားလေးရှိအဲ့တော့စုံစမ်းထောက်လန်းတာကိုစိတ်ဝင်စားတဲ့လူတွေကအကုန်လုံးတတိရှိရပါမယ်ဘယ်ဟိုသွားရမလဲသွားရတဲ့စိတ်ဓာတ်မျိုးလည်းရှိရပါတယ်အဲ့ဒီတော့တည်င်းထောက်ဖြစ်တာလည်းကောင်းလို့တတိရှိဖို့လဲလို့ပါတယ်ရှင်ဟုတ
်ပူလစ်ဇာဆုရပြီးတော့အစကကို့မြန်မာနိုင်ငံကိုပြန်တဲ့ခါကျတော့ကို့မိသားစုကို့ဆွေမျိုးအတိုင်းဝိုင်းကို့မြန်မာနိုင်ငံကဘယ်လိုတုံ့ပြန်ပါလဲအစ
ဟုတ်တော်တော်လေးကိုအဲဒီနှွေးထွေးတဲ့အဲတုံ့ပြန်မျိုးနဲ့တုံ့ပြန်ပါတယ်သူသဖြင့်ဒီအဲဒီတည်င်းလောကအတိုင်းဝိုင်းကရောများတော့ဖြစ်အမျိုးသမီးတွေပေါ့နော်ကျွန်တော်တို့နိုင်ငံကအမျိုးသမီးတွေကအားလုံးကအရန်ကုန်ယူကြတာပေါ့နော်အမျိုးသမီးတစ်ယောက်ကအနေနဲ့ပထမဆုံးရတယ်ဆိုတော့အဲသူတို့အရန်ကုန်ယူတယ်ပြီးတော့မှကျမကလည်းကျမအရင်ကြီးမတော်ဘူးဆိုပေမဲ့ဒီဥပမာလေးဟာလူတော်တော်များများသတင်းထောက်လုပ်နေတဲ့လူပဲဖြစ်ဖြစ်အဲဘယ်ကန္တမှာပဲဖြစ်ဖြစ်ပါဝင်နေတဲ့အမျိုးသမီးတွေကိုအားပေးတဲ့ဆုလေးဖြစ်ပါစေလို့ပဲကျမအများအားလိုဖြစ်စေချင်တာပေါ့နော်အဲပြီးတော့တကယ်လည်းနိုင်ငံဒီနိုင်ငံသားတွေတော်တော်များများအရန်ကိုအဲသူတို့ဂုဏ်ယူတာကိုတွေ့ရတယ်ပြီးတော့မှလိုက်လိုက်လဲလဲနဲ့ကိုကျမကိုဝိုင်းပြီးတော့မှအဲချင်းဝါထောက်ပနာပြုတာမျိုးတွေလုပ်ကြပါရှင်ဟုတ
်ကဲ့
You can bend but never break me. cause it only serves to make me more determined to achieve.
ဒေါ်လာလာဒန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နည်းပညာစီစဉ်ကိုဆက်လက်နားဆင်ကြားပါမယ်ရှင်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်
မိုးရင်းကာလမှာမိုးတိမ်တွေကနေပျက်စီးတွေလက်ပြီးမိုးကြိုးပြတဲ့အန္တရာယ်ရှိတာမို့ဒီအန္တရာယ်ကိုဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိဒာတင်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါမိုးကြိုးပြတယ်ဆိုလို့ရှိရင်ကျွန်တော်တို့ပေါ့နော်ဟိုလျှက်စီးလက်တယ်ဆိုတဲ့ဟာစကြည့်အောင်နော်လျှက်စီးလက်တာနဲ့မိုးကြိုးပြတာကွာပါတယ်နှစ်ခုစလုံးကတော့လျှက်စစ်ဓာတ်အဖို့နဲ့အမပြန်ပြီးတော့ပေါင်းသွားတဲ့အခါကျတော့တရားစစ်စီးချောင်းကြီးဖြစ်သွားတဲ့ဟာပေါ့နော်တကယ်တမ်းကြာလို့ရှိရင်မြေပြင်နဲ့တိမ်ကြားမှာလေတုရှိတယ်လေတုကလျှက်ကာအဲ့လိုလျှက်ကာဖြစ်နေလေကနေလျှက်ကူးဖြစ်သွားတဲ့အခါမှာမိုးကြိုးပြတယ်လျှက်စီးလက်တယ်လျှက်စစ်ဓာတ်အားကတိမ်တစ်ခုကြားမှာဆိုရင်လျှက်စီးလက်တယ်တိမ်နဲ့မြေကြီးကြားမှာဆိုလို့ရှိရင်လျှက်ကာကနေလျှက်ကူးဖြစ်သွားလို့ရှိရင်တော့မိုးကြိုးပြတယ်လို့ခေါ်တာပေါ့
ဒီလိုမိုးကြိုးပြဖို့လျှက်စီးလက်ဖို့အတွက်လိုအပ်တဲ့လျှက်စစ်ဓာတ်ကိုဘယ်ရရပါသလဲ
ဒီတိမ်နေမြေကြီးတွေကနေပြီးတော့လျှက်စစ်ဓာတ်ကဘယ်ရရောက်လာလဲအဖို့အမဘယ်လိုကွဲသွားသလဲဆိုတဲ့ဟာ theory နှစ်မျိုးရှိတယ်တစ်ခုက precipitation ပေါ့နော်မိုးရွာချတဲ့အခါမိုးဆက်ကလေးတွေမိုးသီးလေးတွေဒီရေပါတဲ့အမှုန်လေးတွေကတစ်ခုနဲ့တစ်ခုပုတ်တိုက်တဲ့အခါကြာလို့ရှိရင် plastic အချောင်းကိုအဝတ်နဲ့ပုတ်လိုက်တဲ့အခါ plastic အချောင်းကလျှက်စစ်ဓာတ်ပေါ်လာတယ်လို့ပဲပေါ့နော်ตุ้มมาบาဖြစ်လဲဆိုလို့ရှိရင်ဒီ static electricity ဆိုတာလေရေကိုးရေငွေလေးတွေမှာလျှက်စစ်ဓာတ်တွေပေါ်လာတယ်ပေါ်ပါတဲ့ရေကိုးရေငွေကလျှက်စစ်ဓာတ်ဖိုတဘွားဝါဖြစ်ပြီးတိမ်ရဲ့ဟုတ်အပေါ်ပိုင်းမှာရောက်သွားလေးရှိပြီးတော့တိမ်ရဲ့အောက်အလွှာကျလို့ရှိရင်အမတ်တက်ဖြစ်ပြီးတော့ကြံခဲ့တယ်တိမ်အလွှာအောက်ပိုင်းမှာကဘာမြေမြတ်တပြင်ကအော်အဖိုတက်လျှက်စစ်ဆောင်သွားတယ်ဆိုလို့ရှိရင်အဖိုနဲ့အမကြားမှာသူကပျက်စစ်ဆက်ကွင်းကြီးပေါ်လာနောက်တစ်ခုကဘာလဲဆိုလို့ရှိရင်နောက် theory က convection theoryအဲ့ဒါပါလဲဆိုလို့ရှိရင်ခုနကကျွန်တော်ပြောတဲ့အပြင်ကိုအပေါ်ပင့်တိုက်တဲ့လေကဒီတိမ်ဒီကိုဖြတ်သွားတဲ့အခါမှာသူကအဖို့ဓာတ်လျှက်စစ်ကိုတည်ပြီးအပေါ်မှာလျှက်စစ်အဖို့ဓာတ်တွေရှိတယ်။တိမ်ရဲ့အောက်ပိုင်းမှာလျှက်စစ်အမဓာတ်တွေရှိတယ်။နောက်မြေပြင်မှာအဖို့ဓာတ်ပြန်ဖြစ်သွားတဲ့အတွက်သူကတရားစီလှည့်ရင်လှည့်မယ်။ဒါမှမဟုတ်လို့ရှိရင်ဒီမြေပြင်ကိုလေတုကဟိုလျှက်ကာကနေပြီးတော့လျှက်ကူးတဘာဝပြောင်းသွားပြီဆိုလို့ရှိလို့ရှိရင်အဲ့ဒီနေရာမှာမိုးကြိုးပစ်တာပဲပေါ့နော်
။မိုးကြိုးပစ်တဲ့အခါမှာကြားရတဲ့အတန်းဘယ်လိုပေါ်လာလဲဆိုတာကိုကြည့်ရအောင်ပ
ါမိုးကြိုးပြစ်တယ်လျှက်စီးလက်တဲ့အခါကျလို့ရှိရင်ဒီကျွန်တော်မြင်ရတဲ့လက်ခနဲဖြစ်သွားတဲ့လျှက်စီးချောင်းလေးကအမှန်ဆိုလို့ရှိရင်သူကအချင်းနှစ်လက်မှလောက်ပဲရှိတာနော်ဒါပေမဲ့ဒီအချင်းနှစ်လက်မှရှိတဲ့လျှက်စီးချောင်းရဲ့အပူချိန်ကဘယ်လောက်ရှိလဲဆိုလို့ရှိရင်ဒီဂရီ6000လောက်ရှိတယ်အဲ့လောက်6000လောက်ရှိတဲ့လျှက်စီးချောင်းဒီလောက်ပူတဲ့နေရာဒီအချင်းနှစ်လက်မှလေးကလေထဲကိုဖိအားအရမ်းများပြီးလျက်ကူးချောင်းဖြစ်နေတဲ့အချိန်မှာချက်ချင်းအပြင်မှာရှိတဲ့သူ့ပတ်ဝန်းကျင်ကလေကိုချက်ချင်းတကန်ထုတ်ပြီးတော့ဆန့်ထွက်လိုက်ရတဲ့အတွက်ချက်ချင်းလေကအရန်ကိုဖိအားများနေရနေပြီးတော့ဖိအားအရန်ပွသွားတဲ့အတွက်အတန်လှိုင်းပေါ်လာမိုးကြိုးပြစ်တဲ့အတန်ဆိုအဲ့ဒီကထွက်လာတာပါလျက်စစ်ဒါအဘူအားတန်းတစ်ထောင်လောက်ရှိတယ်ဒီမိုးကြိုးပြစ်လိုက်တဲ့လျက်စစ်စီးချောင်းက
လျက်စီးလက်ပြီးမိုးကြိုးပြစ်တဲ့အခါမှာမြေပြင်ကနေအပေါ်ကိုလျှက်စစ်စီးသွားခြင်းရောက်မှအလင်းတန်းကိုမြင်ရတာပါ
။များသောအားဖြင့်ကျွန်တော်တို့မြင်ရတဲ့လျှက်စစ်စီးချောင်းမြေကြီးကနေပြီးတော့အပေါ်ပြန်တက်သွားတဲ့လျှက်စစ်စီးချောင်းတကယ်တမ်းစဖြစ်တာတိမ်ကနေစဆင်းတဲ့ဟာကျွန်တော်တို့မြင်ရတဲ့မိုးကြိုးပြစ်တယ်လို့ကျွန်တော်တို့ပြောတဲ့စကားလုံးကပထမစက္ကန့်ရဲ့အပေါ်တသိန်းပုံတပုံလောက်မှ track နဲ့ဆိုကြာလာတာမမြင်လိုက်ဘူးအဲ့ဒါကိုကျွန်တော်တို့မျက်လုံးကပိတ်မြန်လုံးအကြည့်လို့ဒါပေမဲ့မြေကြီးကနေလျှက်စစ်ပြန်တက်သွားတဲ့ဟာအောက်ကနေပြီးတော့ပြန်တက်သွားတဲ့ဟာကို streamer လို့ခေါ်တာ streams ပေါ့နော်မြောင်းတိုင်းပြန်တက်သွားတာတစ်ပင်ကလည်းပြန်တက်တယ်လူကလည်းပြန်တက်တယ်ခြုံကြီးတွေကလည်းပြန်တက်တယ်ပတ်ဝန်းကျင်ကအကုန်လုံးပြန်တူတက်ကြတာလေအဲလူကတက်လို့နွားကတက်လို့ရှိရင်တော့လူလည်းတေနွားလည်းတေပေါ့ဒါ streamer electrocution လို့ခေါ်တာလေအဲ streamer ကနေအပေါ်ပြန်တက်သွားတဲ့အခါကျတော့သူက10 second ရဲ့အပေါ်တပန်းပုံတပုံလောက်ဆိုတော့ဟိုမျက်စိတမိတ်လောက်အတွင်းမှာ black နဲ့ဆိုပြီးတော့ဒီလျှက်စီးလက်တာကိုမြင်လဲရတာပေါ့နော်လျှက်စီးချောင်းကပိုအားအရန်ကြီးသွားတဲ့အတွက်ခုနကတိမ်နဲ့မြေကြီးကြားမှာတိမ်နဲ့တိမ်ကြားမှာရှိတဲ့လျှက်ကဖြစ်တဲ့လေယာလျှက်ကူးဖြစ်သွားတယ်အဲ့ဒီအချိန်မှာလျှက်စစ်စီးသွားတဲ့အတွက်ဒီလျှက်စီးလက်တဲ့မိုးကြိုးပြစ်တယ်ဆိုတာကိုသိရတာပေါ့နော
်မိုးကြိုးပြစ်တော်မယ်ဆိုတာကိုခံမှန်းလို့ရပါတယ်
ဘိုးကျိုးပြစ်တော့မယ်လျှက်စီးလက်တော့မယ်ဆိုတဲ့ဟာကိုခံမှန်းမှုခဲ့တယ်ဘယ်နေရာမှာပြစ်မယ်ဘယ်နေရာမှာမိုးကျိုးဆက်ကွင်းကျနိုင်မယ်ဆိုတာတော့ပြောလို့မရပါဘူးများသောအားဖြင့်တိမ်နေနဲ့မြေကြီးနဲ့အနီးဆက်ဆုံးနေရာဆိုတာတစ်ပင်အမြင်ကြီးတွေတိုက်အမြင်ကြီးတွေဒါမှမဟုတ်တောင်နေပေါ်မှာရောပဲပေါ့နော်တောင်နေရဲ့ပုံနီးတာဒါမိုးကျိုးပြစ်တာတို့လျှက်စီးလက်တာတို့အဲမိုးကျိုးပြစ်တာပေါ့အဓိကကတော့ဟိုဖြစ်ဖို့များနိုင်ပါတယ
်မိုးထချုံရွာနေရင်ကွင်းခေါင်ကောင်လိုနေရာမျိုးမှာမမတ်ရက်နေဖို့အတွက်မသင့်ပါဘူ
းဘိုးထိတ်ချုံရွာနေတယ်ဆိုလို့ရှိရင်သူက application အဖို့တက်မတ်တက်တွေစဖြစ်နေပြီလေခုနလေးစီးချောင်းကြောင့်ရောပါတော့ပေါ့နော်အဲ့တော့အဲ့လိုဖြစ်နေတဲ့အချိန်ကြာလို့ရှိရင်သူကအမြင့်ဆုံးနေရာကိုအရင်စကူးမအောင်ကွင်းခေါင်ကောင်ကြီးမှာတယောက်တည်းထိထိဖြစ်နေလို့ရှိလို့ရှိရင်သူ့ကို direct ပစ်တာပေါ့နော်မိုးကြိုးအပစ်ခံတဲ့အခါကျလျှက်စစ်တက်ကနှစ်မျိုးသွားတယ်တစ်ခုကအရေပြားပေါ်ရှောက်သွားတာရှောက်ပြီးတော့လျှက်စစ်တက်ကမြေကြီးထဲဝင်သွားတယ်ဒါမှမဟုတ်လို့ရှင်လျှက်စစ်တက်ကမြေကြီးတွေကနေပြီးတော့ကောင်းကင်ကိုပြန်တက်သွားတာပေါ့နော်ခုနရှက်စီးလက်နောက်တစ်ခုကကိုခန္ဓာတွေကနေဖြတ်ထွက်သွားတာပေါ့နော်လျှက်စစ်အဲ့စီးသွားတဲ့လျှက်စစ်ကဘူအားအယမ်းများတယ်ဖြတ်သွားတဲ့လျှက်စီးပါအုံနှောက်ရဲ့နှလုံးသွေးကြောတွေကနေဖြတ်သွားတဲ့အတွက်အဲ့လောက်ပြင်းတဲ့လျှက်စစ်ဖြတ်သွားမှတော့လူသေးတာပေါ့နော်ဒါ direct ပစ်တာ
တိုက်ရိုက်မဟုတ်ဘဲသွေးဝိုက်ပြီးလဲမိုးကြိုးမှန်နိုင်ပါတယ်
အပင်ကြီးတွေအောက်နားမှာတွားမရက်တင်ပစ်တာကတော့တစ်ပင်ပဲဒါပေမဲ့လျှက်စစ်စကွင်းဘေးနားရောက်နေတဲ့အတွက်လူပါဒုက္ခရောက်တာနောက်တစ်ခုကမိုးကြိုးပြစ်နေတဲ့နေရာပတ်ဝန်းကျင်လောက်မှာမိုးကြိုးပြစ်နေတဲ့အချိန်မှာမြေပြင်ကိုစီးတဲ့လျှက်စစ်တော့ပေါ့နော်အဲ ground conduction လို့ခေါ်တယ်အဲ့လျှက်စစ်တက်ကမြေကြီးထဲကိုစီးသွားတာပြစ်နေတဲ့နေရာကနေပြီးတော့ဒိုင်း50လောက်မှာပဲဖြစ်ဖြစ်ပေါ့နော်အဲ့လောက်မှာဆိုလို့ရှိရင်လျှက်စစ်တက်ပမာဏအများကြီးရှိသေးတယ်လူထဲကိုပြန်စီးတယ်လေလျှက်စစ်တက်လူထဲစီးမှတော့ဓာတ်လိုက်တာပေါ့ဓာတ်လိုက်တာရိုးရိုးဓာတ်လိုက်တာမဟုတ်ဘူးလေအိမ်မှာရှိတဲ့220ဗို့ဓာတ်လိုက်တဲ့ဟာမျိုးကျင်ကနေဖြစ်သွားတာမဟုတ်ဘူး तू ကဘိုးအားပေါင်းတိတ်နဲ့တန်းနဲ့ချီပြီးဖြတ်သွားမှာတော့ဒီလူကတေတော့တာပေါ့နောက်တစ်ခုကတန်စီဂျိုးတွေတန်ဝင်းထင်ရနေဘာတွေနားမှာဆိုလို့ရှိရင်ဒီမိုးချုပ်ပြစ်လိုက်တဲ့အခါကျလျှက်စစ်တက်ကတန်စီအိုးတွေဘာတွေကိုပါဓာတ်လိုက်တာအဲ့ဒါကိုတော့ကင်ပြီးတဲ့အခါလေဓာတ်လိုက်ပြီးတေတာပေါ့နော်နောက်တစ်ခုကမိုးကြိုးပြစ်တဲ့အခါကဘာမြေပြင်ကရှိတဲ့အဖိုတက်ကအမတက်ကိုပြန်ခုံပြီးတော့တိမ်ကိုပြန်ကူးရတဲ့အခါကြလို့ရှင် streamer လို့ခေါ်တယ်အဲ့ဒါတစ်ပင်ကြီးတွေကနေပြီးတော့ပြန်တက်သွားတာလည်းဖြစ်နိုင်တယ်မိုးကြိုးပြစ်တဲ့ဆိုအပေါ်ကနေတက်လာတဲ့ဟာတွေမဟုတ်ဘူးနော်တရစစ်တက်ကအပေါ်ကနေလဲစစ်နေမြေကြီးကနေလဲတိမ်ဘက်ကိုပြန်တက်တယ်လေ
ဒီနှစ်မိုးရင်းမှာမိုးကြိုးအနေကိုရှောင်ရှားနိုင်စေဖို့အတွက်သတိပေးရင်လည်းဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ကြရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုလိုင်းနိုမီတာ24 32 40အပြင်burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြထားပြီးတော့ VOA Burmese fan page မှာလည်းသတင်းတွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စာရေးသားခြင်းကြတဲ့ VOA ကိုတေးသချင်းတောင်းညင်တဲ့ဆိုရင်တော့ burmese@voanews.com ကို email ပေးပို့နိုင်ပါတယ်ရှင
်။American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှင်များခင်ဗျာ။ American ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကနှစ်ပတ်လည်ထုတ်ပြန်ခဲ့တဲ့2015ခုနှစ်ကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာမှာအီရန်နိုင်ငံအပါအဝင်ကမ္ဘာပေါ်မှာရှိတဲ့နိုင်ငံပေါင်း189နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုမှတ်တမ်းတင်ဖော်ပြထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုပ်သမားရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလီနော့စကီကစီရင်ခံစာဟာအထူးသဖြင့်လူလတ်စွာထုတ်ဖော်ပြောဆိုခွင့်စုယုံပိုင်ခွင့်တည်င်းလွတ်လပ်ခွင့်အစရှိတာတွေအပေါ်နိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရတွေကပျော်ပျော်တင်းတင်းတိတိတတ်တာချိုးဖောက်နေချိန်မှာထွက်ပေါ်လာတာဖြစ်တယ်လို့မှတ်ချက်ပြုရေးသားထားပါတယ်။အီရန်နိုင်ငံနဲ့ပတ်သက်ပြီးတော့အရက်သားတွေရဲ့လွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာစုယုံခွင့်လွတ်လပ်စွာစီတန်းလှည့်လည်ခွင့်အင်တာနက်ကတဆင့်အပါအဝင်လွတ်လပ်စွာပြောဆိုခွင့်ဘာသာရေးနဲ့တည်င်းလွတ်လပ်ခွင့်စတာတွေကိုပြင်းပြင်းထန်ထန်ပိတ်ပင်ဟန်တားမှုတွေပြုထားတယ်လို့မှတ်ချက်ပြုထားပါတယ်။ဒါရင်နာမကနိုင်ငံသားတွေရဲ့လှုပ်ဆောင်ပိုင်ခွင့်တွေဖြစ်တဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကတဆင့်ကိုယ်အစိုးရကိုရွေးချယ်ပိုင်ခွင့်ပြုတဲ့လုပ်ငန်းစဉ်တွေမှာလည်းချုပ်ချယ်တာတွေနိုင်ငံတကာစံချိန်စံညွှန်းနဲ့မညီပဲကြီးတဲ့ရာဇဝတ်မှုမဟုတ်ပါဘဲနဲ့တေးတန်စီရင်မှုတွေကိုတိုးမြှင့်ပြုလုပ်နေတာတွေနိုင်ငံရေးပြောကမကင်းတဲ့ကိစ္စတွေအတွက်တစ်ဖက်သက်ဖန်စီထိန်းသိမ်းတာတွေနှိမ့်ဆက်တာတွေအချင်းထောင်တွေရဲ့အခြေအနေဆိုးရွားမှုအမျိုးသမီးတွေ လူနည်းစုလူမျိုးစုဘာသာကြားတွေလိင်တူချင်းစုံမဲ့သူတွေလိင်ပြောင်းသူတွေအစရှိသူတွေအပေါ်နှိမ်ချဆက်ဆံမှုအစရှိတာတွေပါဝင်ပါတယ်လူခွင့်ရေးအစီရင်ခံစာမှာကမ္ဘာအနှံ့လူခွင့်ရေးကျူးလွန်ဖောက်ဖျက်တဲ့နှီးလမ်းမျိုးစုံကိုလည်းဥပမာတွေနဲ့ဖော်ပြထားပါတယ်အီရန်နိုင်ငံမှာဆိုရင်အချင်းတောင်တွင်းမှာဖမ်းဆီးခံထားရစဉ်တေဆုံးသွားတဲ့အလုတ္တမအခွင့်ရေးတက်ကြွလှုပ်ရှားသူရှာရော့ဇာမန်နီရဲ့အမှုကျမ်းမာရေးအခြေအနေဆိုးရွားနေတဲ့တရင်သမားလည်းဖြစ်လူခွင့်ရေးလှုပ်ရှားသူဖြစ်တဲ့နာဂက်စ်မိုဟာမဒီသူ့ကိုတော့နိုင်ငံကိုဆန့်ကျင်တဲ့ဝါဒဖြန့်မှုနိုင်ငံလုံခြုံရေးကိုပြက်ပြားအောင်စုဝေးမှုစတာတွေနဲ့အရေးယူထားတာဖြစ်ပါတယ်။နောက်ပြီးလွတ်တော်ကိုထိခိုက်အောင်ပြုလုပ်တဲ့ဝါဒဖြန့်နဲ့ဆိုပြီးတော့ဆယ်နှစ်အကျဉ်းချထားတဲ့ကာတွန်းဆီယမ်မအတီနာဖာဟတ်ဒနီကိုအတ္တမအပြိုစစ်မစစ်စမ်းသပ်စစ်ဆေးခဲ့မှုလည်းပါဝင်ပါတယ်။သမ္မတဟာဆန်ရူဟာနီအီရန်သမ္မတအဖြစ်ရွေးချယ်ခံရချိန်မှာအီရန်နိုင်ငံရဲ့ပြည်သူလူထုဟာမျှော်လင့်ချက်တွေမြင့်မြင့်မားမားထားရှိခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့သူကတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပုံမိုးတိုးတက်လာစေရမယ်လို့ဂရုပြုခဲ့လို့ပါပဲ။ဒါပေမဲ့ကံကြောင်းမလှစွာပဲတိတာထင်ရှားတဲ့ပြောင်းလဲတွေကျွန်တော်တို့မတွေ့ရပါဘူးလို့အမေရိကန်အစိုးရအတန်းနှဲ့လုပ်ငန်းများဆိုင်ရာပုတ်ဖွဲ့ BBG နဲ့တွေ့ဆုံမေးမြန်းရမှာလက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလီနော့စကီကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံနဲ့ P5 Plus 1 လို့ခေါ်တဲ့နိုင်ငံတွေကြားချုပ်ဆိုထားတဲ့နျူကလ ியர் ဆိုင်ရာသဘောတူစာချုပ်ကြောင့်အနာဂတ်မှာအခြေအနေတွေပုံမှန်ပြန်လည်ဖြစ်လာစေဖို့အတွက်မျှော်လင့်ချက်တွေကြီးကြီးမားမားရှိနေပါတယ်လို့တွန်မာလီနော့စကီကပြောဆိုပါတယ်။ဒါပေမဲ့တကယ်တမ်းပုံမှန်ပြန်လည်ဖြစ်လာစေမှာကတော့အီရန်အစိုးရအနေနဲ့မိမိပြည်သူလူထုနဲ့ဆက်ဆံရမှာဥပဒေကိုလေးစားလိုက်နာမှုလူခွင့်ရေးပေါ်လေးစားလိုက်နာမှုအီရန်နိုင်ငံအတွင်းမှာရောကမ္ဘာအနှံ့မှာပါထားရှိတဲ့နိုင်ငံတကာကျင့်ဝတ်စည်းကမ်းတွေကိုလေးစားမှုစတာတွေပဲဖြစ်ပါတယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။ဒီ OEA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။ IS စစ်တပ်တွေထိန်းချုပ်ထားတဲ့နေမြေတွေကိုနိုင်ငံခြားတိုက်ခိုက်ရေးတပ်သားတွေဝင်ထွက်သွားလာနိုင်တဲ့စီးရီးယားနယ်စပ်တစ်လျှောက်ကတခုတည်းကျန်းနေတဲ့နေရာကိုပိတ်ပြေးဟာအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့ထိတ်တန့်ဦးစားပေးအလုပ်တွေကတခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။စစ်မြေပြင်အချက်လက်တွေမျှဝေတာနဲ့ဒါရီကိုရှုပ်ထွေးအောင်လုပ်ပစ်တာဟာသူတို့ရဲ့လှုပ်ရှားမှုတွေကိုကန့်သတ်ရေးအတွက်အထောက်အကူဖြစ်စေနိုင်တယ်လို့လည်းပြောပါတယ်။တူရကီနဲ့ဆော်ဒီအာရေဗျနိုင်ငံတွေမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့မဖွဲမရဆက်ဆံမှုတွေဂုဏ်ကြီးကျင်းသုံးနေစေမှုရှုံချဖြစ်တဲ့ကြောင်းညှဉ်းပန်းနှိပ်စက်မှုဆန့်ကျင်နိုင်ငံတကာသဘောတူညီချက်အကောင့်ထည့်ဖို့မှုစောင့်ကြည့်တဲ့ကုလသမဂ္ဂကော်မတီကလည်းပြောပါတယ်။တူရကီနိုင်ငံမှာညှဉ်းပန်းနှိပ်စက်မှုကိုစနစ်တကျဒါမှမဟုတ်ကြဲကြဲပြန့်ပြန့်လုပ်နေတာမျိုးမရှိပေမဲ့အခုထိဆက်လက်ကျင့်သုံးနေသလိုဆော်ဒီအာရေဗျနိုင်ငံမှာတော့ညှဉ်းပန်းနှိပ်စက်မှုကိုကျင့်သုံးနေတာတွေ့ရပြီးချိန်တန်ပေးတာရိုက်နှက်တာခြေလက်ဖြတ်တာလိုဥပဒေသတ်မှတ်ပြီးကြီးလေးတဲ့ပြစ်ဒဏ်ပေးနေတာတွေကိုရက်ချက်ချင်းရက်ပစ်ဖို့အတွက်လည်းတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာကမ္ဘာသူကမ္ဘာသားတွေစံပြတ်ပြုတ်လောက်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေခေါင်းဆောင်တွေနဲ့ data ရင်းဆိုင်ရာထိပ်သီးညီလာခံတရက်ကိုကျင်းပနေပါတယ်။ Nordic Summit လို့အမည်ပေးထားတဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့ Norway, Sweden, Finland, Iceland နဲ့ဒိန်းမတ်နိုင်ငံတွေကခေါင်းဆောင်တွေသမ္မတအိမ်မြူကိုရောက်ရှိလာကြတာဖြစ်ပါတယ်။ Senegal နိုင်ငံသူ Fatma Samba Diop ဆိုမိုရာကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ်အသစ်ဖြစ်နေခန့်အပ်လိုက်ပါပြီ
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလေရှင်။ဒီမနက်စီစဉ်ထုတ်လွှင့်ရေးမှုကမန်ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zinat Abdulrahman ဖြစ်ပါတယ်။ကျွန်မကတော့နန္ဒာချမ်းပါ။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.